Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဖေဖော်ဝါရီလ22ရက်နေ့တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမမိုးပြူနဲ့အတူကြီးညာပေးပါပါတူရကီတပ်တွေနေဆက်ဖြစ်ကျော်ဝင်ရောက်မှုအပေါ်ဆီးရီးယားကပြစ်တင်ဝေဖန်လိုက်တာယူကရိန်းအရှေ့ပိုင်းစစ်ဖြစ်နေတဲ့ဒေသကနှစ်ဖက်တပ်ဖွဲ့ဝင်တွေပြန်ဆုတ်ခွာဖို့သဘောတူညီမှုရခဲ့တာအမေရိကန်နဲ့အီရန်နိုင်ငံသားရေးဝန်ကြီးတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုကြားဖို့ရှိပါတယ်မသိငယ
်ကောင်းပါပြီရှင်ပြီးခဲ့တဲ့ရက်ပိုင်းတုန်းကဒီအကျန်းဖက်ဖြိုခွင်းခံရတဲ့ဆန္ဒပြအလို့သမားတွေနဲ့ဒီကနေ့အာဏာပိုင်တို့ကြားဆွေးနွေးမှုအခြေအနေတွေကဘာတွေများတိုးတက်မှုရှိပါသလဲ
။ဒီမှာတော့ဆွေးနွေးပွဲဖြစ်ခဲ့တယ်မကြီး။အပြင်လို့လဲနေဆိုလို့ရှိရင်ကိုဒီနေ့ကဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့အလို့သမားကောင်းဆောင်နှစ်ယောက်ရယ်တဲ့နဲ့ဟိုအလို့သမားဟိုဖမ်းသွားတာရှိတယ်။ဖမ်းစည်းခေါ်သွားတာရှိတယ်။အဲ့ဒါကို30လောက်ကြာအဲ့ဒါဖမ်းသွားတာကို6ယောက်ပဲ
။သတင်းတွေပြီးမှပထမဆုံးကြားကြရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းပြည်တွင်းသုံးသပ်ချက်အစည်းအဝေးတက်ကြီးစကားတို့ကိုနားဆင်ကြရဖို့ရှိသလိုသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းနောက်ပိုင်းမှာပြန်ကြားပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်ဆီးရီးယားနိုင်ငံတွင်းကသမိုင်းဝင်အရေးပါတဲ့နေရာကိုစောင့်ကြပ်နေတဲ့တူရကီစစ်သားတွေကိုတူရကီစစ်တပ်ကဝင်ရောက်ကယ်ထုတ်သွားတာဟာပျောင်ပျောင်တင်းတင်းကျူးကျော်မှုတရက်ဖြစ်တယ်လို့ဆီးရီးယားဘက်ကဆွဆွဲလိုက်ပါတယ်။အော်တိုမန်အင်ပါယာကိုတည်ထောင်သူရဲ့အဖိုးဆူလီမန်ရှားရဲ့ဂူဘေးမန်ကိုစောင့်ကြပ်နေတဲ့တူရကီစစ်သား40လောက်ကို IS တွေဝိုင်းထားတဲ့ကြားမှာပဲတင်ကားတွေတခြားလက်နက်ကြီးတွေနဲ့ပြတ်ကျော်ဝင်ရောက်ကယ်ထုတ်သွားတာပါ။နိုင်ငံတော်ဝန်ဘလီရီချာ့ချ်တွေတင်းကျိုင်းဂူတွေကိုစစ်သွေးကြွတွေကတိုက်ခိုက်နေတဲ့ IS တွေဟာဒီဂူဘေးမန်ကိုတော့တိုက်ခိုက်တာမျိုးမရှိဘဲနဲ့အခုလိုမျိုးသူတို့တပ်ဖွဲ့တွေဒေသရင်းရောက်လာတာဟာတူရကီနဲ့ကျန်းဖက်အဖွဲ့တွေကြားနှီးကပ်တဲ့ဆက်ဆံရေးမျိုးရှိတယ်ဆိုတာကိုတက်သေးပြလိုက်တာလို့နိုင်ငံသားရေးဝန်ကြီးဌာနကကိုကာပြီးဆီးရီးယားနိုင်ငံပိုင်သတင်းမှာဖော်ပြပါရယ်တူရကီတပ်ဖွဲ့ဝင်တွေကိုပြန်လည်ကယ်ထုတ်နိုင်လာကြောင်းစစ်စင်ရေးအောင်မြင်တယ်လို့ပြောလို့ရပြီးမတော်တဆဖြစ်ရတဲ့ခုကြောင့်တပ်ဖွဲ့ဝင်တို့ကြာဆုံးသွားတယ်လို့တူရကီဘက်ကပြောပါရယ်ဒီဂူဘေးမန်ဟာတူရကီနယ်စပ်ကနေ22မိုင်နီးပါးအကွာဆီးရီးယားနိုင်ငံတွင်းကအလက်ပိုဒေသရင်းမှာရှိပြီး1922ခုနှစ်စာချုပ်အရဆိုရင်တော့တူရကီနယ်မြေအတွင်းမှာရှိနေတာပါတူရကီဝန်ကြီးချုပ်အာမက်ဒါဗူတာဂလူကတော့ဂူဘေးမန်ကိုတူရကီနယ်စပ်နဲ့နီးတဲ့ဆီးရီးယားနိုင်ငံတွင်းကတခြားနေရာတစ်ခုကိုနေရာရွှေ့ပြောင်းသွားမယ်လို့ဆိုရတဲ့ဂူဘေးမန်ကိုတူရကီစစ်သားအများပြားစောင့်ကြပ်နေတဲ့ကြားမှာပဲ IS တွေဟာဒီဂူဘေးမန်ကိုအကြောင်းပြုပြီးမတမာတဲ့လုပ်ရက်တွေကိုလှုပ်ဆောင်ခဲ့ကြောင်းတူရကီအစိုးရကပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုနှစ်နှစ်အတွင်းပြန်ရုပ်သိမ်းရေးအစီအစဉ်သစ်ကိုတုံ့သက်ဖို့အာဖဂန်နစ္စတန်နိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ဂါတာဟာဒီနေ့တနင်္ဂနွေနေ့မှာနိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့ပါတယ်။စနေနေ့ကတော့ဝန်ကြီးဂါတာဟာကဘူးမြို့တော်မှာအမေရိကန်တပ်ဖွဲ့တပ်မှုကြီးတွေနဲ့အာဖဂန်ခေါင်းဆောင်တွေရဲ့နှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေကိုဦးစီးဆောင်ရွက်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟာခီးစင်ဒုတိယမြောက်နေ့မှာမြို့တော်ကဘူးကနေခန္ဒါဟာမြို့ကိုတွားရောက်ပြီးအာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေအတွက်အမေရိကန်နဲ့အာဖဂန်နစ္စတန်တပ်မှုကြီးတွေပို့ချပေးနေတဲ့တင်းနှန်းနေနဲ့ပတ်သက်တဲ့အစီရင်ခံချက်တွေကိုကြားနာသုံးသပ်မှာဖြစ်ပါတယ်။တာလီဘန်တွေကိုတိုက်ခိုက်မဲ့အာဖဂန်နစ္စတန်စစ်တပ်တွေကိုလေ့ကျင့်သင်ကြားဖို့တာဝန်ယူထားတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ဥတီချက်ပြောင်းလဲဖို့အပါအဝင်အမေရိကန်တွေနဲ့အာဖဂန်နစ္စတန်အတွက်ချမှတ်ထားတဲ့အကြမ်းဖက်ဆန့်ကျင်ရေးဥတီညီမှန်းချက်ကိုအသေးစိတ်ပြန်သုံးသပ်ဖို့လိုမယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။ကာကွယ်ရေးဝန်ကြီးကာတာကနောက်လမှာအာဖဂန်နစ္စတန်သမ္မတAshraf Ghani Washington DC ကိုလာတဲ့အခါဆွေးနွေးမဲ့ခေါင်းစဉ်တွေနဲ့ပတ်သက်ပြီးသတင်းထုတ်တွေကိုပြောဆိုသွားပါတယ်။ American ကာကွယ်ရေးဝန်ကြီးနဲ့ Afghanistan သမ္မတတို့ဟာ Afghan တပ်ဖွဲ့တွေအကြမ်းဖက် Taliban အဖွဲ့ကိုတိုက်ခိုက်ရေးနဲ့ American တပ်ဖွဲ့ရုပ်သိမ်းရေးဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။
ယူကရိန်းအရှေ့ပိုင်းစစ်ဖြစ်နေတဲ့ဒေသကယူကရိန်းတပ်ဖွဲ့ဝင်တွေတပုံတွေကသရုတ်တက်တွေပြန်လည်ဆုတ်ခွာဖို့သဘောတူညီမှုရခဲ့ပြီလို့စစ်ဘက်ဆိုင်ရာအရာရှိတွေကပြောဆိုကြပါတယ်။အပြစ်ခတ်ရစေးရေးအချင်းချင်းပြက်ပြားနေတဲ့ကြားမှာအခုလိုသဘောတူညီလိုက်တာဟာအကောင်းလက္ခဏာဆောင်နေလို့လည်းဆိုပါတယ်။နောက်လာမယ့်နှစ်ပတ်အတွင်းတပ်ဖွဲ့ဝင်တွေလုံးဝဆုတ်ခွာပြီးဖို့ရုရှားလိုလာတဲ့သဘုံတွေကလက်မှတ်ထိုးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာစတင်ဆုတ်ခွာမယ်လို့သဘုံတွေကအတည်ပြုပြောကြောင်းကိုလည်းသတင်းတွေမှာဖော်ပြကြပါတယ်။လုံခဲ့တဲ့တပတ်လောက်ကမရေမရာဖြစ်နေတဲ့အပြစ်ရစေးသဘောတူညီချက်ရရှိပြီးပထမဆုံးအနေနဲ့တပုံနေနဲ့အစိုးရတက်တွေအချင်းသားအပြန်အလှန်လဲလှယ်ပြီးနောက်အခုလိုနှစ်ဖက်တက်တွေပြန်ဆုတ်ခွာဖို့သဘောတူညီမှုရခဲ့တာပါယူကရိန်းတပ်ဖွဲ့ဝင်139ယောက်နဲ့တပုံ52ယောက်ကိုဇိုလိုဘော့ရွာနာမှာစနေနေ့ကအပြန်အလှန်ပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ဒီတော့တွင်ယူကရိန်းသမ္မတဟောင်းယာရူကဖြုတ်ချခံရတဲ့တစ်နှစ်ပြည့်အထိမ်းအမှတ်ကိုယူကရိန်းအရှေ့ပိုင်းကခါကီးဖ်မှာဆန္ဒပြနေစဉ်ပေါက်ကွဲမှုဖြစ်ပွားတာကြောင့်လူတို့တည်ဆုံးပြီး၁၀ယောက်ကျော်တန်ရာရသွားတယ်လို့ဒေသအာဏာပိုင်တွေနဲ့သတင်းတွေမှာဒီကနေ့ဖော်ပြကြပါတယ်ဒီထဲမှာမကြသေးခင်ကမြစ်ထားလမ်းစုံဖြစ်တဲ့ဒီဘော်စီမြို့တိုက်ပွဲအတင်းမှာအဖမ်းခံထားတဲ့သူတွေလည်းပါဝင်ပါတယ်ကုလသမဂ္ဂကမခရပြုလို့ပါဝင်တဲ့အပြစ်ခတ်ရစေးပြပြပြီးနောက်တပုံနေရာဒီမြို့ကိုသိမ်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ
မလ31ရက်နေ့နောက်ဆုံးရက်သတ်မှတ်ထားတဲ့အီရန်နျူကလ িয়ার ပြဿနာနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့ကြိုးပမ်းတဲ့အနေနဲ့ဒီနေ့တနင်္ဂနွေနေ့မှာဆွစ်ဇာလန်နိုင်ငံမှာအမေရိကန်နဲ့အီရန်ထိပ်တန်းသံတမန်တွေတွေ့ဆုံကြပါလိမ့်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝင်ကြီးဂျာဖတ်ဇရစ်တို့ဟာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့အီရန်အနုမြေစွမ်းအင်ဖွဲ့အကြီးအကဲအာလီအက်ဘာဆာလီဟီနဲ့အမေရိကန်စွမ်းအင်ဝင်ကြီးအန်နက်စ်မွန်နစ်တို့ရဲ့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့ကြပါလိမ့်အမေရိကန်နဲ့အီရန်ထိပ်တန်းသံတမန်တွေနဲ့စွမ်းအင်ဆိုင်ရာအကြီးအကဲတွေအခုတစ်ချိန်ဆွေးနွေးပွဲမှာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်တဲ့ P5 အပေါင်း1လို့သိကြတဲ့ဖွဲ့ကြားသဘောတူညီချက်ရဖို့အရေးအဟန့်အတားဖြစ်နေတဲ့ဤပညာဆိုင်ရာပြဿနာတွေဖြေရှင်းဖို့အကူအညီပေးရေးဆွေးနွေးကြတာဖြစ်ပါတယ်။အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ဂျာမနီ၊ရုရှားနိုင်ငံတွေပါတဲ့ P5 အပေါင်း1အဖွဲ့နဲ့အီရန်ကြားသဘောတူညီချက်ရမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার အစီအစဉ်တချို့ကိုဖျက်တောက်လျှော့ချပြီးအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတချို့ရုပ်သိမ်းပေးမှာဖြစ်ပါတယ်။စနေနေ့ကဗြိတိန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံမှာအီရန်နျူကလ িয়ার ပြဿနာနဲ့ပတ်သက်ပြီးပြည်ငါအပေါင်း1အဖွဲ့ရဲ့သဘောထားတညီတညွတ်ထည့်ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုပါတယ်။အီရန်နျူကလ িয়ার အစီအစဉ်ဟာအနာဂတ်မှာငြိမ်ငြိမ်ချမ်းချမ်းဆောင်ရွက်ဖို့ဖြစ်တယ်ဆိုတာကိုအီရန်ကသက်သေပြနိုင်မှုလို့ရတယ်လို့အဖွဲ့ဝင်နိုင်ငံတွေကအပြည့်အဝသဘောတူကြတဲ့အကြောင်းဝန်ကြီးကယ်ရီကပြောဆိုသွားပါတယ်။
UAE American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတင်းတင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါရယ်မြန်မာတပ်ဖွဲ့တွေနဲ့ပုံကြားရှင်ဦးဆောင်တဲ့ကိုကံလက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေအတွင်းချက်ချင်းဒီအလံလွင့်ထူထားတဲ့ကယ်ဆယ်ရေးယင်ဒုတိယအကြိမ်ပြစ်ခတ်တိုက်ခတ်ခံရပြီးကယ်ဆယ်ရေးဝန်ထမ်းတွေသတင်းတော့တွေအပါအဝင်လူ9ဦးဒဏ်ရာရခဲ့တယ်လို့မြန်မာနိုင်ငံချက်ချင်းဒီအသင်းရဲ့လူမှုကိယူနာလုပ်ငန်းဆိုင်ရာပြန်ကြားဆက်သွယ်ရေးဌာနညွှန်ကြားမှုဒေါ်ရွှေစင်မြင့်က VOA ကိုပြောပါရယ်မနေ့ကချက်ချင်းဒီယင်တိုက်ခတ်ခံရတဲ့နေရာကတော့လောင်ထန်နဲ့ချင်းရွှေရော်ကြားချင်းရွှေရော်နဲ့၃မိုင်အကွာကွမ်လွန်မြို့နဲ့16မိုင်အကွာမှာတိုက်ခတ်ခံရတာဖြစ်ပါတယ်ဒီလိုတိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးမြမအစိုးရသတင်းစာတွေကတဘုံနေဘက်ကတိုက်ခိုက်တာလို့ဖော်ပြကြပါမိမယ်အဲ့ဒီခြုံခိုးတိုက်ခိုက်တဲ့နေရာမှာသူတို့အဖွဲ့ဝင်တွေမရှိကြောင်းကိုကံအဖွဲ့ပြောခွင့်ရဦးထွန်းမြက်လင်းကပြောဆိုတယ်လို့ AP သတင်းမှာဖော်ပြထားပါတယ်အင်ကန်နီကဒုက္ခသည်တရာလောက်တင်ဆောင်ထားတဲ့ချက်ချင်းကြီးနဲ့တိုက်ခိုက်ခံရတာကြောင့်ကာမောင်သမားတဦးနဲ့စေတနာဝန်ထမ်းချက်ချင်းကြီးအဖွဲ့ဝင်တဦးဒဏ်ရာရခဲ့ရတဲ့ပတ်သက်ပြီးတော့လေမြမအစိုးရနဲ့ကိုကံအဖွဲ့ကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲမှုတွေရှိခဲ့ပါတယ်ခင်ဗျာ
ဆွေးနွေးနိုင်ငံမှာလူကြိုက်များတဲ့သတင်းတွေကိုအသားပေးဖော်ပြလေရှိတယ်။ Tabloid သတင်းစာတစ်စောင်ဖြစ်တဲ့ Expression သတင်းစာက Syria နိုင်ငံမှာအဖမ်းခံထားရတဲ့ Sweden သတင်းသမား Joachim Medin လွတ်မြောက်ပြီဆိုတဲ့သတင်းကိုဖော်ပြခဲ့ပါတယ်။အသက်30ရွယ်ရှိတဲ့သတင်းသမား Joachim Medin ကိုအဲ့ဒီသတင်းစာကတနင်္ဂနွေနေ့ကတွေ့ဆုံမင်းမြတ်မှာ Medin နဲ့သူ့စကားပြန်ကို Syria နိုင်ငံကခတ်လူမျိုးတွေရဲ့ဒေသမှာအစိုးရတပ်တွေကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖော်ပြခဲ့ပါတယ်။ အဲ့ဒီသတင်းစာကပဲအလွတ်သတင်းထောက်မီဒီကိုတည်တံဖန်ဆီးထားတဲ့အကျဉ်းထောင်မှာတပတ်ကြာဖန်ဆီးပြီးတဲ့နောက်စနေနေ့ကပြန်လွှတ်လိုက်ပြီလို့ရေးသားဖော်ပြပါတယ်။သတင်းထောက်မီဒီကိုပြန်လွှတ်လိုက်ပြီဆိုတဲ့သတင်းမှန်နေဆိုတာအတည်ပြုနိုင်ပေမဲ့အသေးစိတ်သတင်းအချက်အလက်တွေကိုမပေးနိုင်သေးဘူးလို့ဆွီဒင်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူအာလာဂျက်ကပ်ဆင်ကပြောတဲ့အကြောင်း AP သတင်းကဖော်ပြပါတယ်။
ဘူဝါရအချက်ချာကြတဲ့နေဆံမျိုးကိုဘိုကိုဟိုင်းစစ်သေးကြတဲ့လက်ထက်ကနေပြန်လည်သိမ်းယူနိုင်ခဲ့တယ်လို့နိုင်ဂျီးရီးယားစစ်ဘက်ကပြောပါရတယ်။နိုင်ငံအရှေ့မြောက်ပိုင်းဒေသမှာအပြင်းထန်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့သတင်းတွေမှာဖော်ပြနေချိန်မှာပဲအခုလိုဒီနေဆံမျိုးကိုပြန်လည်သိမ်းယူနိုင်လိုက်တာပါ။တောက်ကြနေနှောင်းပိုင်းမှာတပုန်တွေရဲ့ဒီအဓိကနေရာတစ်ခုဖြစ်တဲ့ဘာဂါကိုလေကြောင်းအကူနဲ့အစိုးရတပ်တွေကဝန်တိုက်ခဲ့တာလို့စစ်ဘက်ပြောခွင့်ရခရစ်အိုလူဂိုလေးကပြောပါတယ်။တိုက်ပွဲတွေအတွင်းစစ်သေးကြအများပြားတည်ဆုံပြီးတော်တော်များများဒဏ်ရာရခဲ့ကြတယ်လို့လည်းသိရပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ထိတ်တဲရောက်တဲ့နေ့ကိုကိုအောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့ကြတာပါရှင်။အခုကတော့မြန်မာဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။ပြည်ထောင်စုဒုတိယဝန်ကြီးဦးထင်အောင်နဲ့အလုပ်ယုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်တို့ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟောင်းအလုသမားအခွင့်အရေးအတွက်တပိတ်စခန်းဖွင့်တောင်းဆိုဆန္ဒပြနေတဲ့အလုယုံတုံယုံကကိုယ်စားလှယ်တွေနဲ့ဒီကနေ့မှဆွေးနွေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်လဲမှုမရခဲ့ဘဲနဲ့ဒီဆွေးနွေးပွဲဟာဆိုရင်လည်းပြီးဆုံးသွားပါတယ်။ဒီထဲမှာပြီးခဲ့တဲ့ရက်အကြမ်းဖက်ရိုက်နဲ့ခံရပြီးပျောက်ဆုံးနေတဲ့အလုသမားတွေကိစ္စကိုဖြေရှင်းပေးဖို့အလုသမားတွေဘက်ကတောင်းဆိုခဲ့တာမှညှိနှိုင်းမှုအဆင်မပြေဖြစ်ခဲ့ရတယ်လို့လည်းပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ကပဲ Fort Glory စက်ရုံ၊ Elan မြန်မာစက်ရုံ၊ Costit စက်ရုံကအလုသမားတွေစုပေါင်းပြီးတပိတ်စခန်းဖွင့်ကချီတက်တပိတ်မောက်ခဲ့တဲ့အတွက်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းပြီးတဲ့နောက်မှာတော့အလုသမားဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့အလုသမားတွေပြန်လည်ဆွေးနွေးမှုတွေလုပ်ခဲ့တာပါ။ဒီဆွေးနွေးပွဲမှာဖမ်းဆီးရပျောက်ဆုံးနေတဲ့အလုသမားတွေရဲ့ကိစ္စကိုဖြေရှင်းပေးဖို့အတွက်တောင်းဆိုရင်းပြည်လည်မှုမရခဲ့တဲ့အကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့တပိတ်ကောင်းဆောင်အလုသမားတဦးကပြောပြပါဗျ
။ကျမတို့ဆွေးနွေးပွဲဖြစ်ခဲ့တယ်မကြီး။အပြစ်လို့လဲဆိုလို့ရှိရင်ဟုတ်တယ်နေကဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့အလုသမားကောင်းဆောင်နှစ်ယောက်ရယ်တဲ့နဲ့ဟိုအလုသမားဟိုဖမ်းသွားတာရှိတယ်ဖမ်းစည်းခေါ်သွားတာရှိတယ်အဲ့ဒါကို30လောက်ကြာအဲ့ဒါဖမ်းသွားတာကို10ယောက်ပဲလွတ်သေးတယ်ရောင်း20ကျော်လောက်ကျန်နေရအဲ့ရောင်း20ကျော်လောက်ကအခုချိန်ကြီးအစအနာရှာလို့မတွေ့သေးဘူးကျမတို့အလုသမားကောင်းဆောင်နှစ်ဦးနဲ့တဲ့နဲ့ဖမ်းထားတဲ့ဖမ်းစည်းခေါ်ထားတဲ့အလုသမားတွေကိုထုတ်ပေးမယ်ဆိုလို့ရှိရင်ကျမတို့ဒီစိနေဘောဆက်ပြီးညှိပါမယ်နောက်ဖာတွေကိုဆက်ပြီးညှိပါမယ်အဲ့ဒီကြောက်ကိုအရင်ညှိမယ်လို့ဒီမှာလို့ပြောတယ်။ဆရာတို့ကတို့တောင်းဝင်ယူလို့မရဘူးတဲ့။တို့ပြောတော့ပြောပေးမယ်တဲ့။တောင်းဝင်ယူလို့တော့မရဘူးတဲ့။အဲ့လိုမျိုးပြောတယ
်။လူသမားဥပဒေစစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းရှင်ကတော့အလုပ်ရှင်တွေစီကအချက်လက်တွေကိုကောက်ယူပြီးအလုပ်သမားတွေကိုဆွေးနွေးမှုတွေလုပ်ခဲ့ကြအောင်လူသမား၈ဦးကိုတော့ပြန်လည်အနှံခဲ့ပြီးကြောင်းနဲ့ပျောက်ဆုံးနေတဲ့အလုပ်သမားတွေနဲ့ပတ်သက်လို့တော့တက်ဆိုင်ရာတာဝန်ရှိတဲ့ရဲဝန်ထမ်းကဖြေရှင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။
အဲတော့ကျွန်တော်ဥစ္စာဘောကတက်ဆိုင်ရသူတို့ဟောပေါ့နော်ဒီမြန်မာနိုင်ငံရထားခွေရသူဒီရမှုတူလာရတာကိုဖြေသွားရှိပါဥစ္စာဘောနှစ်ယောက်ဘောကသူတို့ဒီနှစ်ယောက်တော့သူတို့ဥစ္စာဘောလေဒီဟိုတရားဆွဲတာကြောင့်သိရပါတယ်ခင်ဗျာနှစ်ယောက်ဘူးတော့မနေ့ကတော့ကျွန်တော်မနေ့ကလာခလေးရှိအောင်ဘောခင်ဗျာကျွန်တော်ဒီဟာလွတ်တော်ကိုလည်းဥမောင်းဝင်နေဆိုတနည်းကကျွန်တော်သူတို့လွန်သွားတဲ့ဒီကိုအီလန်ကိုကျွန်တော်ဟလာကိုပြားပြီးဖြစ်ပါတယ်ခလေးရှိအောင်ဘောလေဟောကအီလန်ကိုတော့ကျွန်တော်မနေ့ကပြားပြီးဖြစ်ပါတယ်ခင်ဗျာ
အလို့သမားတွေအဓိကတောင်းဆိုချက်ထဲမှာတော့အာဆီယံနိုင်ငံတွေကအနိုင်ဆုံးလှုပ်အားကစံနှုန်းတွေအတိုင်းပေးဖို့အပါအဝင်အချက်၅ချက်တောင်းဆိုခဲ့တယ်လို့ဆိုပါတယ်
။စေယုံ၃ယုံရဲ့အချက်ကတော့ဟောပေါ်သက်ဆိုင်ရာတပိတ်စခန်းအလိုက်လှုပ်သမားများတောင်းဆိုတဲ့အလောက်ခလားစာကိုတိုးမြင်ရမယ်။အနိုင်ဆုံးလှုပ်ခကြေးကိုအာဆီယံစံနှုန်းနဲ့အမြင်ဉာဏ်ဆုံးသတ်မှတ်ကြတိုင်းရယ်။ဥပဒေကိုမလေးစားပြီးအလို့ရှင်များကိုအေးအေးယူဆောင်ရမယ်။ပြုလုပ်ရန်လှုပ်သမားများတပိတ်မောင်းနေသူကာလတည်းလှုပ်ခလားစာပေးချေရန်အမိမောင်ကြီးရဲ့လောက်သမားများကိုအေးအေးယူဆောင်ရွက်ခြင်းမပြုလို့ရဆွေမျိုးတိုင်းမှာကျမတို့ဒုက္ခလားစာကိုပဲအရင်ညှိမယ်ကျွန်တော်နောက်မှညှိမယ်ဆိုပြီးတော့ကျမတို့အဲ့လိုမျိုးပြောခဲ့တာရှိပါတယ်သူတို့ကတော့ကျမတို့စာရွက်ကိုဖတ်ပြီးတော့အင်းဒါကတော့ထားလိုက်ပါတော့ဒါကတော့ဥပဒေတိုင်းလောက်ရမှာအဲနောက်တစ်ခုတစ်ခါဖတ်လိုက်တယ်ဒါကတော့ထားလိုက်ပါတော့ဒါဥပဒေတိုင်းလောက်ရမှာဆိုတာကတော့သူတို့ပြဿနာသူတို့ပြောပြီးတော့ပဲသူတို့ဘာတကူကောက်ချက်ချထားတာမှန်ဖြစ်တာနဲ့ဖြစ်တာမှာပေါ့ကျမတို့ကတော့တပိတ်အားလုံးကတောင်းထားတဲ့အချက်၅ချက်အခုအချက်၅ချက်မှာအားလုံးပါသွားပြီအဲ့ဒီကိစ္စရဲ့အားလုံးပါသွားပြီ
ဒီလိုတောင်းဆိုမှုတွေကိုအလုသမားဝန်ကြီးဌာနကဘာကြောင့်ပေးဖို့မဖြစ်နိုင်သေးတယ်လဲဆိုတာကိုတော့ညွှန်ကြားရေးမှူးချုပ်ဦးဝင်းရှင်ကဆက်ပြောပြပါဗျာ။အဲ
ဒီလိုပါကြကျွန်တော်စာပေါ်တော့ဒီအနည်းဆုံးအခကြေးငွေသတ်မှတ်ဖို့စောင်းတဲ့ခါကျတော့ကျွန်တော်ကဟိုဟိုခုနကအလုသမားညွှန်ကြားကြတာလက်ရှိတာကျွန်တော်လုပ်နေသေးပါခင်ဗျာကျွန်တော်ဒါဆွေးနွေးဖို့တဲ့အနေနဲ့ဆက်ပြီးပြကျွန်တော်ပေါ့လေ။ဒီနေ့ရလို့ရှိရင်လားတနေ့ဒီနေ့ကျွန်တော်စံသားဖို့ပေါ့ကျွန်တော်ဒီလိုနေနေပါဘောဒီဥစ္စာပေါ့နော်။စ
ကျွန်တော်ကကျွန်တော်အကြောင်းပြလာပါခင်ဗျာပြီးကျွန်တော်လာဒီမြို့သားအဆင့်ပေါ့လေ
ပြီးခဲ့တဲ့ရက်ကတော့ဆက်ရောက်တော့ငါအလုတ်သမား2000ခန့်ဆန္ဒပြခဲ့ကြပြီးအလုတ်သမားခွင့်ရေးတွေတောင်းဆိုခဲ့ရမှာအနာပိုင်တွေကတားဆီးပြီးတော့ဖမ်းဆီးခဲ့တာအပြင်အမိမသိသူတွေကရိုက်နှက်တာတွေလုပ်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့အလုတ်သမားတချို့ထိခိုက်ဒဏ်ရာရခဲ့ပြီးအလုတ်သမား30ခန့်ကလည်းဖမ်းဆီးရင်းပျောက်ဆုံးသွားခဲ့တယ်လို့ဆိုပါတယ်ဒီထဲမှာတော့ရှစ်ဦးသာပြန်လည်လွတ်ပေးခဲ့ကြောင်းတနင်္ဂနွေနေ့မှာတော့အလုတ်သမားတွေရာခနန်းလောက်ဟာချီတက်ဆန္ဒပြမှုတွေလုပ်ခဲ့ပြီးသူတို့ရဲ့တောင်းဆိုချက်5ချက်ကိုဆက်လက်တောင်းဆိုခဲ့ပါတယ်ရှင်
တော်ရရှိများရှင်မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့နှီးကပ်လာနေတဲ့အချိန်မှာလူခွင့်ရေးခြေအနေကနောက်ပြန်ဆွဲလာတယ်လို့ Amnesty လူခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပါတယ်ဆိုတဲ့အချိန်မှာလူခွင့်ရေးအပိုင်းမှာဆုတ်ယုတ်မှုတွေတကယ်ဖြစ်ပေါ်နေတာပါလားဘာကြောင့်အဲ့ဒီလိုပြောနိုင်တာပါလဲဆိုတာကို February လ24ရက်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့VOA ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားစီလိုပါတယ်။ VOA ဖုန်းနံပါတ်က2392382555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လည်းစာနဲ့ဖြစ်စေအတန်ဖိုင်ကိုဖြစ်စေချုပ်တင်ရေးသားပေးပို့ထားလို့ရပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ပါဝင်ဆွေးနွေးကြဖို့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့အပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးကြရအောင်ပါ။မြန်မာလူငယ်တွေကြားမှာကိုယ်ပိုင်စဉ်စားသုံးသပ်နိုင်စွမ်းတိုးတက်လာဖို့ပညာရေးအခြေခံနဲ့အသိဉာဏ်ဘူးတုတ္တတိုးတက်အောင်လုပ်ဖို့လိုတယ်လို့ YSCM အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးကိုရဲမြင့်ဝင်းကပြောပါရစေ။ YSCM အဖွဲ့ဟာလူဖွဲ့စည်းတဲ့မှာအပြောင်းလဲတွေဖြစ်လာဖို့လူငယ်တွေအသိပညာဘူးတုတ္တရရှိရေးကိုမြှင့်တင်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်ရရှိဖို့လိုတဲ့တချိန်ထဲမှာပဲအဲ့ဒီလွတ်လပ်ခွင့်အပေါ်တာဝန်သိမှုတာဝန်ယူမှုလည်းရှိရမယ်လို့သူကပြောပါတယ်။လက်ရှိမြန်မာနိုင်ငံကလူငယ်တွေအတွက်လိုအပ်ချက်တွေလူခွင့်ရေးအပေါ်တံမိုးထားမှုတွေနဲ့ပတ်သက်လို့ကိုသားညုံဦးကမေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်။ကိုရဲမြင့်ဝင်အခု view ရလာပြီးတော့လက်ခံဖြေချပေးတာကျေးဇူးအများကြီးတင်ပါတယ်ဗျာကျွန်တော်အရင်မေးချင်တာကိုရဲမြင့်ဝင်ကဒီ you for social change မြန်မာပေါ့နော်မြန်မာနိုင်ငံမှာဒီလူမှုအပြောင်းအလဲတွေပေါ့ဖြစ်ဖို့ဆိုတဲ့အဖွဲ့အစည်းမှာလှုပ်ရှားနေရဆိုတော့လက်ရှိမြန်မာနိုင်ငံမှာတော့နိုင်ငံရေးကပြောင်းလဲမှုတွေတော့တွားနေပြီပေါ့နော်လူမှုရေးကပြောင်းလဲမှုဆိုရင်အဓိကလူအပ်ချက်တွေဘာတွေရှိနေလို့လဲ
အဓိကဟိုလူမှုပြောင်းလဲဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူတွေကနံပါတ်1အချက်ပေါ့အသိတရားရှိဖို့လိုတယ်ပေါ့အသိတရားဆိုတာ awareness ပေါ့လူတွေကအများသောအားဖြင့်ဒီဘဟုတုတ္တရှိမယ်နောက်အတွေ့အကြုံတွေ experience တွေရှိမယ်ပေါ့နော်ဒါပေမဲ့အသိတရားရှိဖို့ဆိုတာနည်းနည်းဟိုခက်ခဲတယ်ပေါ့အဲ့တော့အသိတရားရှိဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပုံမှန်အားဖြင့်ဆိုလို့ရှိရင်ပညာရေးစနစ်ကောင်းဖို့လိုတယ်အဲ့ဒီပညာရေးစနစ်ကောင်းမှသာလျှင်ဟောနလူတွေကပညာကိုဟိုကောင်းကောင်းမွန်မွန်သင်ကြားပြီးတော့ကောင်းကောင်းမွန်မွန်ကိုယ့်ရဲ့ဒီအတွေးခေါ်အယူဆနဲ့ကိုပိုင်အတွေးခေါ်အယူဆနဲ့ကိုခြေတော့ပေါ်ကိုရက်တည်ပြီးတော့ဘလို့ဆုံးဖြတ်ပြီးတော့ပေါ့နော်ဟို shape ဆက်ပြီးတော့ခီးသွားလို့ရမှာလဲဆိုတော့ရှင်အဲ့မြန်မာပြည်မှာရှိတဲ့လက်ရှိပြဿနာတွေအားလုံးကိုခြုံကြည့်မယ်ဆိုလို့ရှင်ပညာရေးရဲ့ဒီခြုံရင်းချက်ကိုတွေးရတာပေါ့အဲ့တော့ပညာရေးကောင်းကောင်းဒီအစိုးရနေပြီးတော့ဟိုကောင်းကောင်းပေါ့နော်ကျွန်တော်တို့ပြောမယ်ဟိုကောင်းကောင်းမွန်မပန့်ပိုးပေးနိုင်ဘူးပေါ့အဲ့တော့ဘာဖြစ်လာလဲဆိုရင်လူငယ်ကျွန်တော်တို့လှုပ်လှုပ်လာလူငယ်တွေနဲ့များများလှုပ်ရတဲ့ခါကျတော့လူငယ်တွေမှာဒီ critical thinking ပေါ့ဒီရေပူရဟိုရထာပူဓာတ်ကြကြကျွန်တော်တို့စဉ်းစားဝေဖန်ပိုင်းခြားနိုင်တဲ့အစွမ်းရည်ရောနေလာတယ်ရောနေလာတဲ့အခါမှာဒီပြိပခါကိုလုံးစော်တဲ့လူတွေရှိလာတယ်ဆိုလို့ရှိရင်အဲ့ပြိပခါတွေမှာဝင်ပြီးတော့ပေါ့နော်ဒီကိုပိုင်ရဲ့ယက်တီချက်မရှိတော့ဘဲနဲ့ဝင်ပြီးတော့ပါဝင်ပတ်သက်မှုတွေအများကြီးတွေ့ရတာပေါ့အဲ့တော့ကျွန်တော်တို့ရဲ့သဘောတရားကဘာလဲဆိုလို့ရှိရင်လူတွေမှာဒီ awareness လို့ခေါ်တဲ့အသိတရားရှိဖို့လိုတယ်ပေါ့အဲ့လိုအသိတရားရှိမှသာလျှင်အကောင်းဆုံးကိုဝေဖန်ပိုင်းခြားနိုင်ပြီးတော့ကိုဘာယက်တီချက်နဲ့ဘလို့အလုပ်လုပ်ရမလဲဆိုတော့သိနိုင်မှာပေါ့
ဒီဖွဲ့စည်းဖွဲ့တာကတော့ဘလို့စဉ်းစားချက်နဲ့လဲဘာတွေလုပ်ဖို့စဉ်းစားချက်နဲ့လဲ
အဲ့တော့အဖွဲ့အစည်းဖွဲ့ပြစ်တာကကျွန်တော်တို့ဒီ2000ပေါ့နော်ကျွန်တော်စပြီးတော့10နဲ့အောင်တဲ့အချိန်မှာတက်ကရိုစတက်ဖို့ရှိတယ်ပေါ့အဲ့ဒီအချိန်မှာကျွန်တော်စဉ်းစားကြည့်ခဲ့ဒီမြန်မာပြည်ရဲ့ဒီပညာရေးစနစ်ကကျွန်တော်လိုချင်တဲ့ဒီပညာရေးကိုမပေးနိုင်ဘူးပေါ့အဲ့တော့မပေးနိုင်ဘူးဆိုတော့တည်လာတဲ့အချိန်မှာတခုခုလုပ်ဖို့ပေါ့နော်တကယ်ချင်းနေနဲ့တိုင်ပင်ပြီးတော့အဲ့လိုမျိုးစပြီးတော့စူးစမ်းကြည့်တာပေါ့စူးစမ်းကြည့်ရဲ့အချိန်မှာကျွန်တော်ဟိုဒီ American နိုင်ငံကနေပြီးတော့ဒီမြန်မာပြည်မှာလာပြီးတော့ပေါ့နော် missionary ပေါ့သူတို့ဒီ moment ပေါ့နော်ဒီ ဟိုဘာဟိုခရစ်ချန်ဘာသာရေးဂိုင်းတခုကနေမြန်မာပြည်မှာလာပြီးတော့လူငယ်တွေကိုလာပြီးတော့အင်္ဂလိပ်စာတွေလူငယ်ဖွံ့ဖြိုးတင်ဖွံ့ဖြိုးရေးသင်တန်းတွေပေးတယ်ပေါ့အဲ့ဒီချိန်မှာကျွန်တော်တို့ကဒီအဲ့ဒီသင်တန်းတွေကိုလည်းရတယ်နောက်တစ်ခုကဒီတက်ကူပညာရေးကဒီအစိုးရရဲ့တက်ကူပညာရေးကကျွန်တော်တို့ဘာမှမပေးနိုင်ဘူးဆိုတာတည်တဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်ပြီးတော့ဒီပညာရေးကိုဘယ်လိုရှာလို့ရမလဲဆိုတာကိုစဉ်းစားကြရတယ်ပေါ့ brainstorming လုပ်ကြရတယ်အဲ့ဒီမှာကျွန်တော်တို့တွေ့တာကဘာလဲဆိုလို့ရှိရင်ကိုကိုတိုင်းပေါ့နော်ဒီဟိုကိုယ့်ရဲ့ပညာရေးကိုစာတွေဖတ်မယ်နောက်လေ့လာမယ်ဆိုလို့ရှိရင်ကိုလုံးလို့ရတယ်ဆိုတဲ့ဟာကိုတွေ့ရအောင်အဲ့တော့ကျွန်တော်တို့စလုပ်ဖြစ်တာဒီအရင်တော့ reading club တော့မဟုတ်သေးပေါ့နော်တကယ်ချင်းနေစုတယ်စာဖတ်တယ်စာဖတ်ပြီးလို့ရှိရင်အဲ့ဖတ်လိုက်တဲ့စာတွေကိုအပြန်အလှန်ဆွေးနွေးဖလှယ်ပြတယ်ပေါ့အပြန်အလှန်ဆွေးနွေးဖလှယ်တဲ့နေရာမှာခုနကကိုဖတ်လိုက်တဲ့ဒီစာအုပ်တော့ပဲဒါမှမဟုတ်ရင်ဒီစာပတ်တစ်ပိုက်ပဲဒါပေမဲ့ကိုဖတ်လိုက်တယ်ဒါပေမဲ့ကိုရဲ့အမြင်ကကြောက်တမျိုးဖြစ်နေပြီးတော့ကိုတငယ်ချင်းရဲ့အမြင်ကတမျိုးဖြစ်နေတာကိုတွေ့ရတယ်ပေါ့အဲ့တော့လူတွေမတူတဲ့လူတွေမှာခုနကဒီတူတဲ့စာပိုက်တစ်ပိုက်စာအုပ်တော့ကိုဖတ်တာတော့မှဟိုမတူ क्वे ပြတဲ့အမြင်တွေမတူ क्वे ပြတဲ့အယူအဆတွေရှိတယ်ဆိုတော့တဖြည်းဖြည်းနဲ့သဘောပေါက်လာပြီးတော့ဟိုကျွန်တော်တို့ဒီစာဖတ်ပြရတဲ့ဒီပြောဆိုဆွေးနွေးကြရတယ်ပေါ့ဆွေးနွေးရတဲ့အချိန်မှာအမြင်တွေဖလှယ်ကြရတယ်နောက်ညှင်းခုန်ဆွေးနွေးရင်းနဲ့ကျွန်တော်တို့ရဲ့ဒီပညာရေးကိုပေါ့ဟိုစူးစမ်းအထောက်ကြရတယ်အဲ့လိုတဖြည်းဖြည်းနဲ့အဲ့လို၄-၅နှစ်လောက်ရောက်လာတဲ့ခါကျတော့ကျွန်တော်တို့အင်္ဂလိပ်စာကိုလေ့လာတယ်အင်္ဂလိပ်စာတက်လာတဲ့ခါကျအင်္ဂလိပ်စာပထမတော့ဒီမြန်မာဒီ literature တွေပေါ့နော်မြန်မာစာပေနဲ့သမိုင်းတွေမြန်မာစာပေတွေကိုဖတ်တယ်နောက်ပိုင်းကျမှအင်္ဂလိပ်စာတက်လာတဲ့ခါကျတော့2003 2004ကျတော့ကျွန်တော်အင်္ဂလိပ်စာကိုလေ့လာခွင့်ရတော့အင်္ဂလိပ်စာတက်လာတဲ့ခါကျအင်္ဂလိပ်စာကိုတွေဖတ်တယ်ပေါ့အဲ့တော့တဖြည်းဖြည်းနဲ့ဟိုသိလာတာပါဖြစ်လဲဆိုလို့ရှိရင်ဒီလိုမျိုးစာဖတ်ခြင်းအပြင်ကိုယ့်ရဲ့ဒီဗဟုသုတကိုမြင့်တင်လို့ရတယ်အဲ့လိုမြင့်တင်နာနိုင်နိုင်အမြကျွန်တော်ဘာဖြစ်လာလဲဆိုရှင်တငယ်ချင်းတွေလို့အတင်းတိုင်းတွေတက်ရတယ်အစည်းအဝေးတွေတက်ရတဲ့အချိန်မှာကိုတွေကပြောဆိုလာနိုင်တယ်အဲ့တော့စာဖတ်တဲ့လူနဲ့စာမဖတ်တဲ့လူကဘယ်လိုကွာလဲဆိုရင်စာဖတ်တဲ့လူကကျွန်တော်တို့ရှိမှာစကားလုံးတွေအများကြီးပေါ့နော်ဟိုပြောစရာစကားတွေအများကြီးရှိနေပေါ့အဲ့တော့စာမဖတ်ထားတဲ့လူကပြောစရာစကားမရှိဘူးပေါ့အဲ့တော့စာဖတ်ထားတဲ့လူတယောက်ရဲ့ဒီပြောနိုင်တဲ့ဆွမ်းကနောက်တစ်ခုကဘာသာရပ်တွေကိုဆွေးနွေးနိုင်တဲ့ဆွမ်းကစာမဖတ်ထားတဲ့လူတွေထက်ပိုပြီးတော့တာလွန်နေဆိုတော့ဟိုတွေ့ရတော့အဲ့ချိန်မှာဒီစာဖတ်ခြင်းရဲ့အကျိုးကျေးဇူးကိုနားလည်ပြီးတော့ဒီလိုမျိုးလူငယ်တွေပေါ့နော်အစိုးရရဲ့ပညာရေးကဟိုစနစ်ကမကောင်းတဲ့အချိန်မှာဒီလိုမျိုးစာဖတ်ပြီးတော့ကိုရီးယားဒီဗဟုသုတကိုရှာမိမယ်ဆိုလို့ရှိရင်အထောက်အကူပြုတယ်ကိုယ့်ရဲ့အလုပ်ထမ်းမှာပဲဖြစ်ဖြစ်ဟိုကိုယ့်ရဲ့ဒီပညာရေးမှာပဲဖြစ်ဖြစ်အတုံးချရဲဆိုတဲ့ဟာကိုရှာထွေးပြီးတော့ကျွန်တော်တို့ကဒီ Youth for Social Change ဆိုပြီးတော့စလုပ်ဖြစ်တာပေါ့
အခုမြန်မာနိုင်ငံမှာကတစုံတရာဖွင့်လင်းလာပြီးရင်လိုတော့မဟုတ်တော့ဘူးအနောက်နိုင်ငံတွေလည်းဆက်မှုလည်းပြည့်ပြည့်လာတယ်အဲ့တော့ဒီအခြေအနေမျိုးမှာရောလူငယ်တွေအတွက်ခုနကကိုရဲမြင့်ဝင်ပြောနေတဲ့ဒီ capacity building ဒီစွမ်းအမြင့်သင်တန်းတွေနောက်တခြားဒီပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေတော်တော်ကြီးလမ်းပွင့်လာပြီလားအခြေအနေတွေလိုအပ်နေလုံးမလား
ခုလက်ရှိဒီမြန်မာနိုင်ငံပေါ့နော်2008ကျွန်တော်တို့ constitution ရဲ့နောက် 2010 ပေါ့နော်ရွေးကောက်ပွဲပြီးတဲ့အချိန်မှာဟိုပွင့်လင်းလာတယ်လို့ပြောလို့ရပေမဲ့ဟိုတချို့မပွင့်လင်းတဲ့အပိုင်းတွေလည်းပေါ့အောက်ချိန်မှာဖြစ်ပျက်နေတဲ့ဟာတွေလည်းရှိအဓိကတော့ဒီအခွင့်အရေးပေါ့နော် opportunity အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လူငယ်တွေပို့ပြီးတော့အခွင့်အရေးတွေအများကြီးရလာတယ်အဲ့ဒါနဲ့တပြိုင်တည်းမှာပဲခုနက challenges တွေနဲ့ဒီ threat တွေကတော့ဟိုချိန်ချောက်စိန်ခေါ်မှုတွေကတော့ရှိနေတော့မယ်အဲ့တော့နံပါတ်1အချက်လိုတာကလူငယ်တွေကနံပါတ်ဟိုပေါ့နော်ကျွန်တော်ရဲ့အမြင်အရဆိုရင်ကိုအားကိုကူဖို့လိုတယ်ကိုအားကိုကူဖို့ဆိုတာဒီအဖွဲ့အစည်းတွေနောက်တစ်ခုကပေးနေတဲ့ဒီ opportunity တွေပေါ့နော်ဒီအခွင့်အလမ်းတွေကိုအရင်ကြီးမှီခိုတာမျိုးအားကိုတာမျိုးလဲဟိုရှိနေတာမျိုးပေါ့အဓိကဟို dependency ပေါ့နော်မှီခိုခြင်းနဲ့စိတ်ပေါ်သွားမှာကိုစိုးရင်ကြောက်ကြတယ်အဲ့လိုမှီခိုခြင်းနဲ့စိတ်ထက်မိမိကိုကိုကိုအားကိုပြီးတော့ကိုခြေတော့ပေါ့ကိုရက်တည်ပြီးတော့စူးစမ်းတဲ့ဟာမျိုးကိုလုပ်စေချင်တယ်ပေါ့အဲ့တော့ကျွန်တော်တို့ဗုဒ္ဓကဆုံးမထားတာဘယ်လိုမျိုးရှိလဲဆိုလို့ရှိရင်ဟိုဖះမှာသွားပြီးတော့ဆူတောင်းနေတာဟိုရလာဖို့မတိကြဘူးဒါပေမဲ့ခုနကဒီတန်တရားတွေကလွတ်မြောက်ချင်တယ်နောက်ကိုလိုချင်တဲ့ညီမချက်ပန်းတိုင်းကိုလိုချင်တယ်ဆိုရင်မိမိကိုယ်ကိုအားကိုးပြီးတော့မိမိကိုယ်ကိုစူးစမ်းမှသာလေလွတ်မြောက်မယ်ပေါ့အဲ့တော့ဒီ EU စာကကျွန်တော်က Universal 2ပေါ့ဒါကစကြဝဠာအမှန်တရားလို့လက်ခံတဲ့အတွက်ကြောင့်မလို့တစ်ခုခုကိုအောင်မြင်ချင်တယ်တစ်ခုခုကိုလွတ်မြောက်ချင်တယ်ဆိုလို့ရှိရင်ကိုကိုယ်တိုင်ကနေရောစူးစမ်းအားထုတ်မှုရှိရမယ်တောင်းနေုံနဲ့မရဘူးလို့ယုံကြည်တယ်ပေါ့
နောက်တစ်ခုကတော့ကျွန်တော်လူခွင့်နဲ့ပတ်သက်လို့မေးချင်ပါတယ်ကိုရဲမြင့်ဝင်းကိုနိုင်ရလည်းလူခွင့်ရေးပါပိုင်းနဲ့ပတ်သက်လို့သင်ကြားနေတယ်နောက်ရှိရလက်ရှိမြန်မာနိုင်ငံမှာဆိုရင်အခုနောက်ပိုင်းဆိုလို့ရှိရင်လူခွင့်နဲ့ပတ်သက်တဲ့ပြဿနာတွေအရင်တော့လည်းရှိတယ်အခုဆိုရင်နောက်ထပ်ပြဿနာအစ်တွေတိုးလာတာဥပမာဘာသာရေးလူမျိုးရေးပြည်ပခလိုဟာမျိုးတွေပါကြုံလာတော့လူငယ်ရေးကြားမှာဒီလူခွင့်ယဉ်ကျေးမှုနဲ့ပတ်သက်လို့ရောဘယ်လောက်ထိခိုင်မာမှာရှိပြီလို့ပြောနိုင်တယ်မြန်မာနိုင်ငံမှာပေါ့
မြန်မာနိုင်ငံရဲ့ခုနကလူခွင့်ရေးလို့စကားပြောမယ်ဆိုလို့ရှိရင်လူခွင့်ရေးလို့ပြောတာနဲ့တောင်မှလူခွင့်ရေးနဲ့ပတ်သက်တဲ့ဒီစာပေတွေဟိုလို့မို့နော်ဒီထုတ်ဝေဖြန့်ချိမှုတွေလုပ်တယ်ဆိုလို့ရှိရင်တော့အရင်အစိုးရလက်ထက်မှာဖန်ဆီးထောင်ချခဲ့တာဖြစ်တော့တဲ့ကြောင့်မလို့ဒီလူခွင့်ရေးဆိုတဲ့စကားပြောလို့ရှိရင်လူငယ်တွေကြားမှာ quality ဒီကြောက်ရွံ့နေဆိုတဲ့ဒီ fear ပေါ့နော်ကြောက်ရွံ့တဲ့စိတ်ကရှိနေတော့မယ်အဲ့တော့နံပါတ်1အချက်ကျွန်တော်တို့ဒီပွင့်လင်းလာတဲ့အချိန်မှာဒီကမ္ဘာဒီစံချိန်စံညွန့်နေနိုင်ငံတကာစံချိန်စံညွန့်နေဖြစ်တဲ့ဒီလူခွင့်ရေးတွေကိုဟိုချစ်ချင်းကြီးပေါ့နော်ဒီဟို အရင်ကြီးကိုစိမ့်နေတဲ့မြမလူအဖွဲ့စည်းမှာတွားပြီးတော့လူခွင့်ရေးကိုပြောနေတာတည်းဆာလို့ရှင်တဖြည်းဖြည်းရင်းနှီးလာအောင်လူခွင့်ရေးဆိုတဲ့စကလုံးနဲ့နောက်လူခွင့်ရေးတံပိုးတွေဆန်ညင်ဆန်ညွန်းနေနဲ့ရင်းနှီးလာအောင်လမ်းကြောင်းဖွင့်ပေးတဲ့ဟာမျိုးတွေပေါ့လို့ပို့လို့စေချင်တယ်ပေါ့အဲ့တော့အထူးသဖြင့်တစ်ခါလေကြားလို့ရှိရင်ကျွန်တော်တို့ဒီလူခွင့်ရေးပေါ့နော်ပညာပေးတဲ့လူတွေနောက်ဒီစူးစမ်းတဲ့လူတွေကဒီကုလသမဂ္ဂမှာရှိတဲ့လူခွင့်ရေးဆန်ရှင်ဆန်ကျိုးနေနဲ့ဒီလူခွင့်ရေးပေါ့နော်ဒီဟိုပေါ့framework လို့ပြောမှာပေါ့အဲ့ဒီဟာတွေကိုတွားပြီးတော့ချပြရတယ်ချပြပြီးတော့အဲ့ဒီပုံမှန်နေရောအဲ့တော့တကယ်တမ်းဒီအောက်ခြေမှာကြားလို့ရှိရင်လူခွင့်ရေးဆိုတဲ့စကားလုံးကိုကြားလိုက်တဲ့အကြောင်းကျွန်ပြီးတော့ဟိုအစင်မပြေမှုတွေဖြစ်နေတဲ့လူအဖွဲ့အစည်းကမြန်မာပြည်မှာရှိနေသေးတယ်အဲ့တော့လုံလောက်ခွင့်ပုံမှာအခြေခံပြီးတော့ဟိုလှုပ်ရှားတဲ့နေရာမှာလဲကျွန်တော်တို့ကဘယ်လိုရှိဖို့လဲဆိုတော့စီမင်းစီကံရှိဖို့လိုတယ်စီမင်းစကန်ဆိုတာဟိုအနောက်နိုင်ငံမှာလွတ်လပ်ခွင့်ဆိုတဲ့ဟာကိုသူကတံပိုးထားတယ်လို့အဲ့လွတ်လပ်ခွင့်နဲ့အတူဒီ duty ဒါမှမဟုတ် responsibility ကတာဝန်သိတတ်မှုနဲ့တာဝန်ယူမှုမှာပါတော့မြန်မာပြည်မှာဆိုလို့ရှိရင်ခုလက်ရှိတွေ့ရတာဟို hate speech ပေါ့နော်ဒီအမုန်းတရားနဲ့ပတ်သက်တဲ့ဇာတ်ကားတွေကိုပြောနေတာတွေရှိတယ်အဲ့တော့အဲ့လိုမျိုးကလွတ်လပ်ခွင့်ပေါ့နော် freedom of speech ကိုဟိုအတုံးချပြီးတော့ကိုယ့်ရဲ့အမုန်းတရားကိုရှည်ရမ်းတင်ပြီးတော့ပြောတာမျိုးဆိုလို့ရှိရင်လည်းမကောင်းဘူးအဲ့တော့ကိုကလွတ်လပ်ခွင့်ကိုလိုချင်တယ်ဒါပေမဲ့အဲ့လွတ်လပ်ခွင့်နဲ့အတူကိုယ့်ရဲ့ပြန်ပြီးတော့ကြည့်ရမှာကိုယ့်ရဲ့ဘာတာဝန်ရှိလဲ။နောက်ဒီလွတ်လပ်ခွင့်ပေါ်မှာကိုယ့်ရဲ့တာဝန်ယူမှုဘာရှိလဲဆိုတော့ကြည့်ဖို့လိုမယ်ပေါ့။
အဲ့တော့မြန်မာနိုင်ငံမှာအခုနကကျွန်တော်မေကွန်းလေးပဲပြန်ကောင်းကြတယ်။တခြားလူငယ်တွေဂျားတဲ့မှာကောလူခွင့်နဲ့ပတ်သက်လို့အခုနောက်ပိုင်းပွင့်လင်းလာတဲ့အချိန်မှာတံပိုးထားမှုလူခွင့်ရဲ့စံနှုန်းစံထားတွေနဲ့ပတ်သက်လို့အရှုံမြင်မှုပေါ့။ဥပမာဆိုရင်ဒီလူခွင့်နဲ့ပတ်သက်လို့တချို့ကအရှိန်အောင်မတူနိုင်တဲ့စံတွေရှိနိုင်တယ်။ဒါပေမဲ့တကယ်တမ်းတချို့ကလည်းလူခွင့်ဆိုတာ universal အားလုံးတို့တကဘာလုံးတန်းတူဖြစ်ရမယ်ဆိုအမြင်တွေရှိကြတယ်။အဲ့တော့မြန်မာနိုင်ငံရဲ့လူငယ်တွေဂျားတဲ့မှာကောဒီလူခွင့်နဲ့ပတ်သက်လို့စံနှုန်းစံထားဘယ်လိုများရှိကြလဲ။
အကျဉ်းဖြစ်ရပြတော့လူငယ်တွေကဒီကျွန်တော်ဟိုပေါ့တင်တန်းတွေမှာတွေးလို့ဆွေးနွေးရဆိုလို့ရှိရင်မြန်မာပြည်ရဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ကမ္ဘာမှာရှိတဲ့ဆန်ရှင်ဆန်ညွန်းတွေနဲ့နှိုင်းယှဉ်ပြီးတော့ဟိုကျွန်တော်တို့တင်တန်းပေးရဆိုတာဒီကမ္ဘာမှာရှိတဲ့လူခွင့်ရေးဆန်ညွန်းဆန်ညွန်းတွေကိုလူတို့ကပို့ပြီးတော့တည်လာအောင်တင်တန်းပေးတာပေါ့အဲ့ဒီအချိန်မှာခုနကမြန်မာပြည်မှာရှိတဲ့လူငယ်တွေဆွေးနွေးကြတာဒီလူခွင့်ရေးချိုးဖောက်ပေါ့နိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆန်ရှင်ဆန်ညွန်းတွေနဲ့တိုင်းတာပြီးတော့နှိုင်းယှဉ်ပြီးတော့ဆွေးနွေးကြတဲ့အချိန်မှာဟိုတို့များသောအားဖြင့်ဟိုအားလို့အားမရဖြစ်တယ်ပေါ့အားလို့အားမရဖြစ်တဲ့အချိန်မှာဟိုကျွန်တော်ရဲ့သဘောတရားကတော့ဒီအစိုးရကအမြဲတမ်းဒီလူခွင့်ရေးချိုးဖောက်မှုတွေကိုဟိုအမြဲတမ်းပေါ့နော်ဖြစ်ပြနေတယ်ပေါ့တိုင်းပြည်တွင်းမှာအဲ့တော့အဓိကပြဿနာကဘာဖြစ်လဲလူခွင့်ရေးချိုးဖောက်မှုလူခွင့်ရေးလို့ပြောတာတကယ်တော့အစိုးရကသူ့ရဲ့အာဏာရှိနေတဲ့အာဏာကိုအလွဲသုံးစားလုပ်တာပေါ့အဲ့တော့အာဏာအလွဲသုံးစားမှုဖြစ်တိုင်းမှာကြည့်လိုက်လို့ရှိရင်လူခွင့်ရေးချိုးဖောက်မှုကရှိလို့ရှိတယ်အဲ့တော့အဓိကပြဿနာကအစိုးရကိုအာဏာအလွဲသုံးစားမှုမဖြစ်အောင်ခုနကလူခွင့်ရေးမချိုးဖောက်အောင်ပေါ့အဲ့တော့လူခွင့်ရေးမချိုးဖောက်အောင်အာဏာသုံးအလွဲသုံးစားမလုပ်အောင်ဘလို့ဟန်သားတွေဘလို့ဒီဟိုပေါ့နော်လူတို့ကနေပြီးတော့ဘလို့နီလန်းအနေနဲ့ဒီအစိုးရရဲ့အာဏာတွေကိုခွဲဝေဖြန့်ထားပြီးတော့ဟိုထိန်းချုပ်မလဲပေါ့အဲ့တော့ဒီမိုကရေစီစနစ်မှာခုနကအာဏာကြီး၃ရက်မှာဟိုမကရိုင်းကြီး၃ရက်မှာခုနကတရားဥပဒေဟိုပြူရေးစီရင်ရေးနဲ့အုပ်ချုပ်ရေးဆိုတဲ့နေရာတွေမှာဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေခံဥပဒေကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအခန်းကဏ္ဍတွေကတိကျတဲ့ဒီအာဏာခွဲဝေမှုနဲ့ဘယ်သူကဘယ်လိုအာဏာရှိပြီးတော့ဘယ်လိုမျိုးပေါ့နော်တိုင်းပြည်ကိုအုပ်ချုပ်မလဲဆိုတဲ့ဟာတွေကိုအခြေခံဥပဒေထဲမှာတိတိကျကျအဲ့လိုမျိုးပေါ့နော်ဟိုကျွန်တော်တတ်မှန်လူတွေနားလည်လို့ရအောင်ဖော်ပြထားတာမျိုးမရှိဘူ
းဒါကတော့အစိုးရဘက်မှာကျွန်တော်နောက်ဆုံးတစ်ခုမေးချင်တာဒါအစိုးရဘက်တကယ်တမ်းခုနပြောလူဖွဲ့စည်းတဲ့မှာရောလူခွင့်နဲ့ပတ်သက်လို့တံပိုးထားမှုမြန်မာလူဖွဲ့စည်းမှာဘယ်လောက်ထိအခုအနေထားမှာရှိရလို့ကိုရဲမြေဝင်မြင်တယ်နောက်ဆုံးမေးပုံမှာ
ဟုတ်ကဲ့ခင်ဗျလူအဖွဲ့စည်းတဲ့မှာလူခွင့်ရေးတံပိုးထားမှုလူတွေကတော့ကျွန်တော်တို့အကုန်လုံးပေါ့နော်ဒိုင်းပြည်လုံးကလူခွင့်ရေးကိုလိုချင်ကြတယ်လူခွင့်ရေးကိုဟိုတောင်းတကြတယ်ပေါ့ဒါပေမဲ့လူခွင့်ရေးတံပိုးထားမှုကြတော့ကျွန်တော်တို့မှာဟိုအဲ့ယဉ်ကျေးမှုရှိဖို့လိုတယ်ပေါ့လူခွင့်ရေးကိုကျွန်တော်လိုချင်တာနဲ့ဟိုထိုက်တန်တဲ့ပေးဆက်မှုကလည်းရှိဖို့လိုတယ်ပေါ့အဲ့တော့တစ်ခါလေကြာလို့ရှိရင်ကျွန်တော်ရဲ့သဘောတရားဥမာစာအုပ်တအုပ်ဟိုကိုကပစ္စည်းတစ်ခုကိုစူပါမားကတ်တစ်ခုမှာတွားပြီးတော့ဝယ်ချင်တယ်ဆိုလို့ရှိရင်အဲ့စာအုပ်တအုပ်ရဲ့တန်ဖိုးကိုတော့ကိုကအရင်ဆုံးရှိမှပေးဆက်မှရတယ်ပေါ့အဲ့စာအုပ်ကဒေါ်လာ1000ဆိုလို့ရှိရင်ကိုရှိမှဒေါ်လာ1000ရှိမှကိုကအဲ့စာအုပ်ကိုဝယ်လို့ရမှာအဲ့တော့ကိုရီးယားလူခွင့်ကိုလိုချင်တယ်ဒီမိုကရေစီကိုလိုချင်တယ်ဆိုလို့ရှိရင်တော့အဲ့တန်ဖိုးနဲ့ထိုက်တန်တဲ့ပေးဆက်မှုနဲ့ဟိုထိုက်တန်တဲ့တန်ဖိုးဒီရင်းနှီးမြှုပ်နှံမှုကကိုရီးဘက်မှာရှိမှအဲ့ကိုကိုလိုချင်တဲ့အရာရမယ်လို့ယုံကြည်တယ်ပေါ့
ကိုရီးမင်းကိုကျေးဇူးများကြီ
းဟုတ်ကဲ့ဟုတ
်ဒီတင်းမှာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတော့ကိုသားညုံဦးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမှာတော်ရရှင်များရှင် BOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့ဦးစီသူအောင်မြင့်စီစဉ်တင်ဆက်နေတဲ့ပြည်တွင်သုံးသက်ချက်ကဏ္ဍကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဒီနောက်မှာတော့မြန်မာပြည်ကပေးစာများကဏ္ဍနဲ့အတူ
ရေပေါ်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်တင်ပြဆွေးနွေးကြတာကတော့တောင်းသားလူငယ်လှူရှားမှုတွေအကြောင်းဖြစ်ပါတယ်
။ဒါကတော့တက်ကြီးစကားအစီအစဉ်မှာဆရာမောင်ဆွမ်းကြီးပြောပြပေးမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်အတွက်တော့ကျူးကျော်မှုလားပြည်တွင်စစ်လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။သတင်းစာဆရာဦးစီသူအောင်မြင့်ရေးသားတာကိုမိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အလုံးကြီးကြပြီးဖြစ်တဲ့အတိုင်းခုဆိုရင်စံပြင်းရဲ့ကိုကံကိုပိုင်အောက်ချုပ်ရေးဒေသမှာပြုတ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်တဲ့အဆင့်ရောက်သွားပါပြီ။တပ်ဖွဲ့တွေကတော့ဆက်ပြီးဖြစ်ပွားနေသေးပါ။တပ်ဖွဲ့တွေကြောင့်ဆက်ပြီးမြန်မာပြည်အပြင်မှာပြန်လာပြီး8000လောက်နဲ့နေဆက်ဖြတ်ပြုတ်နိုင်ငံဘက်ထွက်ပြေးခိုးလို့တသိန်းနီးပါးရှိတာပြီးလို့သိရပါပါတယ်။မက်ရှိကိုကံတပ်ဖွဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးသူရချက်တစ်ခုကတော့တပ်ဖွဲ့စတင်ကစားအစိုးရတပ်မတော်ဘက်ကအထူးကဲအကြဆုံးအလွန်များခဲ့တာမို့အဲ့လိုကိုအကြောင်းပြုပြီးတပ်မတော်ကိုငွေကြေးရုပ်ထုပစ္စည်းလူဒန်းတာတွေတပ်မတော်ကိုထောက်ခံကြောင်းသဘောထားကြီးညာချက်ထုတ်ပြန်တာတွေတွေ့လာရပါတယ်။လက်ရှိလက်နက်တပ်ဖွဲ့ပြိပခပြဿနာတွေအတွင်းနိုင်ငံတော်အချုပ်ချာအာဏာကိုထိပါနေပြီဆိုတဲ့အယူအဆနဲ့ဝါဒဖြန့်ပြောဆိုမှုတွေကြောင့်ရေရှည်ငြိမ်းချမ်းရေးအတွက်ဘလို့အကျိုးသက်ရောက်သွားနိုင်မလဲဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိကိုကန့်တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ဘက်ကပုံဖော်တာကတော့အချုပ်အချာအာဏာထိပါခံရတယ်လို့အဓိပ္ပာယ်ဖွင့်ဆိုပါရယ်။တရင်ထုတ်ပြန်ချက်တွေမှာကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုတာပြည်ထောင်စုမြန်မာနိုင်ငံရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်။ဒီအစိတ်အပိုင်းတစ်ခုကိုတပုံတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်တယ်ဆိုတာဟာအချုပ်အချာအာဏာကိုထိပါတာဖြစ်တယ်ဆိုပြီးဆွဆွဲတာဖြစ်ပါရယ်။ဒါနဲ့ပတ်သက်လို့အနည်းဆုံးဖြစ်စဉ်တစ်ခုကြည့်ရင်နေကြားဆောင်တပ်ဖွဲ့တော်ကိုလက်မခံနဲ့တမူးစောလာပွဲခေါ်ဘိုးနှုတ်ခမ်းမွေးဥဆောင်တဲ့တပ်ဖွဲ့ဟာအစိုးရရုံးဆိုင်ရာနေဆက်မြောက်ရီမြို့ကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တစ်ခုပေါ်ပေါက်ခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒါကိုအစိုးရဘက်ကအချုပ်အခြာအာဏာကိုထိပါတာဆိုပြီးပုံဖော်တာမျိုးတော့မကြားမသိခဲ့ရပါဘူး။တကယ်တော့အပြစ်ခက်ရက်စဲမထားတဲ့အစိုးရအဖွဲ့နဲ့တပုံအဖွဲ့ဆိုတာဟာကိုကသူ့နယ်မြေသူ့စခန်းဝင်တိုက်သူကလည်းကိုနယ်မြေကိုစခန်းဝင်တိုက်တဖက်ကိုတဖက်လက်ဦးအောင်တိုက်ခိုက်နေကြတဲ့ဖြစ်စဉ်မှာတိတ်အထူးဆန်းကြည့်တော့မဟုတ်ပါဘူးကို့နယ်မြေသူများလက်ပါမသွားအောင်ခုခံကာဝေးရတာဟာတက်မတော်ဘက်ကရောတပုံအဖွဲ့ဘက်ကပါစ조사ကြရတာပါအခုကိုကန့်ဖြစ်စဉ်မှာတော့တက်မတော်ဘက်အထိခိုက်အကြဆုံးအလွန်များတာကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေတစ်ခုလုံးတည်ငြိမ်မှုပြတ်ပြားသွားတာကိုအကြောင်းပြပြီးအချုပ်အချာအာဏာထိပါတယ်လို့အဓိပ္ပာယ်ဖွင့်လိုက်ပုံရပါတယ်ဒါကြောင့်လေတထေးကြီးတွေစီးပွားရေးလုပ်ငန်းရှင်တွေအမှုပညာရှင်တွေကတက်မတော်ကိုငွေကြေးနဲ့ရုပ်ဝတ္ထုတွေလှူဒန်းကြအမျိုးဘာသာသာသနာထိမ့်သိမ့်ဆောက်ရှောက်ရေးလို့အဖွဲ့နဲ့အဖွဲ့အစည်းတချို့ကတက်မတော်ကိုထောက်ခံကြောင်းကြေညာချက်တွေထုတ်ကြတာဖြစ်ပါတယ
်အခုတက်ပွဲဖြစ်နေတဲ့ပတ်သက်ပြီးစဉ်းစားရမှာနှစ်ချက်ရှိပါတယ်ဒီပတ်ကြည့်ကြမှုလားပြည်ရေးစစ်လားဆိုတာပါအခုရပိုင်တွင်တက်မတော်ကကွယ်ဦးစီးချုပ်ကိုကျော်မူကြီးမဲအောင်နိုင်ဟာပြည်ရေးမီဒီယာ6ခုနဲ့အင်တာဗျူးလုပ်ထားပြီးအခုကိုကန့်တက်ွယ်ပြဿနာတွေကိုလည်းဖြေကြားထားပါရယ်သူဖြေကြားချက်တွေမှာအင်ဂျင်တရုတ်နိုင်ငံတနည်းအားဖြင့်ပြည်ပကျူးကျော်ရန်စားမှုတရုတ်ဆိုရရဲ့အပြစ်ကူညီမှုပါတယ်လို့အခွန်တပါရမှပြောမထားပါဘူးနိုင်ငံရေးဝန်ကြီးဌာနတာဝန်ရှိပြီတဲ့ကိုယ်တိုင်အခုကိစ္စတရုတ်နိုင်ငံတာဝန်ရှိပြီလို့လည်းပူးပေါင်းဆောင်ရွက်နေပါတယ်လို့ဆိုထားပြီးဖြစ်ပါတယ်ဒါကြောင့်ဒီပြဿနာကိုပြည်ပကျူးကျော်မှုပြဿနာသို့မဟုတ်ဝေယောဆွတ်ဖက်မှုပြဿနာအထောက်အကူအာဏာပြဿနာအဖြစ်ပုံဖော်တာမှန်ကန်မှုမရှိပါဘူးန Now the chat the Kogan Tapwe MNPA ha, then okay, Dina is super on a UNFC, you go Dina Federal County Equin at here. And I know yet the N C D Equin at the end. Don't do a chat dina, then again tapwe the day. Who you take well win it looks so bad. Let's see that where address, I'll pull out that point. You can't dine a lenaga, he a poor party to her. At least that point, I wish you be going up. Mangana Suri, I think you have each party. Yeah, you know, by Chavi Tamarogado, Roma Pabu, yes, who have a there. The weapon is the Chisha, Tamaro, and a dine a lenaga, the boat also be a type of TV. You didn't say a safe by the cool chip party.
The Mana Utain Saint Suyaha, Della Grega, Dirin Sip Yatanago, a be ya ye. Nine ye ya swinwe pisha ye nilane. Ninye ye tisau dome subi, josu account te ponibare. Dinia ma, nemanangama me dini tangare, bama bawe, diana ni go mount mari alunha. Sipuego mahobe, ninja ye go api amyao beauty mare. Leshi damrone, diana lena gandri, dipwe ma. Damro baga a jar song tea kai nyara go down bibi. Nanga no chocha anago tibara pide sure. Suswe chakuba, atape wada tena jayin. A montiari pupwa, tirinse miji, portau lana bube shibare. Along mami jabaume, temija digging galarunga. Damro yet lenet jinep de camuja. KIO, Liza sakanga, dyinna pu long nesejo. The behind net at that social gay are pissing, she gave ware. Any pissing jow so be, Kachinwe, Yakinwe, Balaunwika, Giaero, Eero, DNL Erogu, Abe Guni, Taukan Game Soye, Patipkari, Bedo, Map, Disowned or Mam Hobau.
You want to get my Pirinse Sura, Lula in a dupala, Kibare. Pirinse, she jalla, Nia, Tadi, and Nena, Pirilla, Adidoka, Yokeabare. The Tama, but my city in the Pobo Kedlo, Diana City in the Lepobola.
ဥစီတူအောင်မြင်ရဲ့ပြည်ရင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတင်ပြပေးမှာကတော့မအေးတနာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပါတယ်မင်္ဂလာပါရှင် ဖီယိုင်းကိုရေးလာတဲ့သောရရှင်ရဲ့ပေးစာရီအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရောင်းမယ်ရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်ဒီတစ်ပတ်တော့ရန်ကုန်ရောက်လာတဲ့တောရရှင်ရဲ့အစာရီတလှည်ကြီးကိုစကန်ဖတ်ပြီးတော့ပို့လိုက်တာမလို့မ
မယ်လဲမနေ့ကမှရလို့အခုဖော်ပြလိုက်ပါတယ်နော
်ဒီနေ့ညတကောင်အချိန်မှာ Happy New Year လို့အော်ပြီးနှုတ်ဆက်လိုက်တယ်လို့သာမှယူပါနော်ဖုံဖုံကဖုံဖုံဆိုတော့အဲ့ဒီလိုနှုတ်ဆက်လို့မရပါဘူး VOA မှာသူယုံကြည်ရာကဏ္ဍကိုရေးပို့ခြင်းပါတယ်ကိုဇော်ဝင်းလိုက်ဖတ်ပေးမယ်ဆိုရင်ဖုံဖုံရဲ့သူယုံကြည်ရာကိုရေးပို့ခြင်းပါတယ်ဖုံဖုံကအတန်မကောင်းတော့ကိုယ်တိုင်ပြောရမှာကိုတော်ရရှင်နေအပေါ်လွန်စွာအာဏာမိတာကြောင့်မလုပ်ချင်လို့ပါဖုံဖုံကိုစားဖုံဖုံရဲ့ယုံကြည်ရာကိုကိုဇော်ဝင်းလိုက်ဖတ်ပေးမယ်ဆိုရင်ရေးပို့လိုက်ပါတယ်စာရိုက်တစ်တာအမ855ကိုအရင်ကပို့ထားတာတွေရောက်တာမကြမိပါဘူးမြန်မာပြည်ဆက်သွယ်ရေးကလည်းလေ conventional style ဆိုရင်အလုံးမဖြစ်ချင်ဘူးကြီမေးကပို့ပြန်ရင်လည်းဖုံကတ်ကတအားဖြတ်တာလေ internet ဆိုင်သွားဖို့ကလည်းကိုကဖုံကြီးမဟုတ်လား view one of the အားလုံးသာဝရအောင်မြင်မှုတရဖူစောင့်ကြရပြီးအောင်မြင်မှုတပွေးတစ်ပတ်ကြီးနဲ့ပျော်ရွှင်ပြီးရင်ပျော်ရွှင်ကြပါစေလို့
ဇီကုန်းကတော်ရရှင်အရှင်ပညာတိဟဖြစ်ပါတယ်ဒီဖုံဖုံကိုပြန်ကြားပေးချင်ပါတယ်ရှင်သူယုံကြည်ရာကဏ္ဍမှာတော်ရရှင်နေပါဝင်ခြင်းလေဆိုရင်တော့ကိုယ်တိုင်အတန်နဲ့မှရပါတယ်လို့ပြန်လျှောက်ထားချင်ပါတယ်တကယ်လို့အတန်ကိုမပြောချင်ဘူးဆိုရင်တော့သူယုံကြည်ရာလောက်3မိနစ်4မိနစ်စာအချိန်မပေးနိုင်ပေမဲ့လည်းသူယုံကြည်ရာအတိုလေးကိုရေးပို့လိုက်ရင်မြန်မာပြည်ကပေးစာများကဏ္ဍမှာဖော်ပြပေးနိုင်ပါတယ်ရှင်မြန်မာနိုင်ငံကစကန်ဖတ်ပြီးတော့ရောက်လာတဲ့စာတွေထဲမှာဒီဇီကုန်းကဖုံဖုံအရှင်ပညာတိဟရဲ့စာတွေတလှည့်ကြီးပါလာတာတွေ့ရပါတယ်။ VOE ကိုအစဉ်တစိုက်အားပေးလာတယ်ဆိုလို့အထူးကျေးဇူးတင်ကြောင်းလည်းပြန်ကြားချင်ပါတယ်။ လက်ရည်တွေတောင်တလုံးများတလုံးနဲ့ရေးလာတဲ့တော်ရရှင်တကောင်းမျိုးကတော်ရရှင်ဖော်ဖွားရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်ထာနာမှုနဲ့တကွဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာရွှင်လန်းကြပါစေလို့ဆုတောင်းမြတ်တာပို့တာရင်နဲ့နှုတ်ခွန်းဆက်ကာရောဝပြုလိုက်ပါတယ်ဆိုပြီးအစားချီလာတဲ့ဖဖွားက VOE ရဲ့ထာဝရပရိသတ်တူပါတဲ့အဖွားကမန္တလေးတိုင်းတပိတ်ချင်းမြို့နယ်တကောင်းမြို့အမှတ်62ရပ်ကွက်မှာနေထိုင်ပြီးတော့အသက်88နှစ်ရှိပါပြီဆိုပြီးတော့တကောင်းမြို့ကဖဖွားဒေါခင်ကြီးစာရေးလာပါတယ
်အဖွားက VOE က6ခါထုတ်လွှင့်ပေးချိန်မှာ9ချိန်အထိနားထောင်အားပေးနေသူပါနေကင်း12နာရီမှာတော့လိုင်းဖမ်းမရလို့နားမထောင်ရဘူး။လေလိုင်းမှာကြားနေရတဲ့သတင်းတွေကတော့စိတ်မကောင်းစရာတွေများတယ်နော်။အထူးသဖြင့်တောင်သူတွေမြေယာအသိမ်းခံရတဲ့ကိစ္စကအရန်ဝမ်းနည်းစရာကောင်းပါတယ်။မီယိုဖလာလောက်ကင်ရှားနေရသူတွေမှာမြေယာပြောက်တရားဆွဲခံရဒုက္ခရောက်နေကြရတယ်နော်။တောင်သူတွေရဲ့ဘဝကပြေးစရာမြေမရှိပေးစရာငွေမရှိတဲ့ဘဝနဲ့ကြုံတွေ့နေရတယ်။ငွေရှိသူတွေမှာတော့ရင်းနှီးမြှုပ်နှံဘာညာအကုန်လုံးဆောင်နိုင်ကြပေမဲ့လေသမားအလုသမားတွေရဲ့ဘဝဒုက္ခနဲ့ရင်ဆိုင်ကြရတယ်။အဖွားနဲ့တော့ဘာမှမဆိုင်ပေမဲ့ပြည်သူတွေကပြည်သူတယောက်မှုရေးလိုက်ရခြင်းပါ။လေလိုင်းတွေကကြားနေရသမျှတွေမှာတော့အများကြီးပဲ။ဒါပေမဲ့ဝိုင်းတော်သားတွေစာဖတ်ရတာပြင်းနေမှာစိုးလို့ပါ။ VOA ဝိုင်းတော်သားတွေကအများကြီးပဲ။အဖွားရေးမှတ်ထားသမျှစာမျက်နှာတရွက်ကျော်တယ်။အခုပေါ်လာပြန်ပြီ။ကိုငင်းချန်းဆိုတဲ့နာမည်ပေါ်လာပြန်တော့လေ။ဝိုင်းတော်သားတွေအားလုံးထာဝရငြိမ်းချမ်းကြပါစေလို့ဆုတောင်းပါတယ်။မရေးတန်နာကျော်ရဲ့ VOE ကိုလည်းစာရေးကြပါအောင်နော်ဆိုတဲ့အတန်လေးကြားရတိုင်းအဖွားကစာရေးချင်နေတာအခုမှပဲရေးလိုက်နိုင်တော့ရင်ထဲမှာတော့အမြဲပဲရေးနေသူပါအဖွားလက်ကတုံးနေတော့ရေးရတာအားမရဖြစ်နေလို့ပါအဖွားကကြပြားမဆန်းကာယမညီတဲ့စာမှုလည်းရေးလဲတီးခံဖတ်ပါလို့နော်ရေဒီယိုနားထောင်ရတာဘဟုသုတလည်းရတယ်အဖွားရဲ့အဖော်ဆိုလည်းမမှားဘူးပေါ့နော်အဖွားတက်က88နှစ်ရှိပါပြီဒါပေမဲ့ငယ်ငယ်ကလေးကစာဖတ်စာပေအဖွားကစာဝါဒနာပါတယ်လေဒါနဲ့မညိုညိုလွင်တယောက်ဌာနပြောင်းသွားတာလားအလုတ်ကအနားယူသွားပြီလားအဖွားကိုပြန်ချပေးပါအောင်နော်ဝိုင်းတော်သားအားလုံးကျမ်းမာရှင်လန်းကြပါစေ
ဒီအဖွားကသခင်နဲ့တောင်းလာတာပါရှင်ဒီတစ်ခေါက်တော့အစာကိုပဲဖော်ပြပေးလိုက်ပြီးတော့နောက်ထပ်သတင်းပတ်တွေကြတော့မှပဲအဖွားတောင်းထားတဲ့သခင်လေးဖော်ပြပေးပါမယ်နော်သရရှင်တွေရဲ့ရင်ဖွင့်စာတွေကိုမပြောပြခင်မှာတော့အခုကြားဖြတ်ပြီးတော့သရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖျော်ရည်ပေးခြင်းပါတယ်။ဒီတစ်ပတ်တော့ထုံးစံတိုင်းမှာ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းထဲမှာနံပါတ်30တဲ့ဝင်တဲ့သချင်းလေးတစ်ပုတ်နဲ့ပဲဖျော်ပြပေးမှာဖြစ်ပါတယ်။နံပါတ်6ထဲကိုအသစ်ဝင်လာတဲ့ Rihanna နဲ့ Kanye West, Paul McCartney တို့တီးဆိုထားကြတဲ့45 seconds ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။ I think of her I get a little drunk I say what's on my mind I might do a little time Cause all of my kindness Is taken for weakness Now I'm 4 or 5 seconds from wildin' And we got 3 more days till Friday I'm just trying to make it back home by Monday morning. I swear I wish somebody would tell me, ooh, that's all I want. Woke up an optimist. Sun was shining, I'm positive. We can run away. Then I heard you was talking trash. I fought a mystery. Hold me back, I'm about to spaz. Yeah, I'm about 4 or 5. Seconds from wildin', and we got 3 more days till Friday. I'm trying to make it back home by Monday morning. I swear I wish somebody would drive. Ooh, that's all I want. And I know that you're up tonight, thinking how could I be so selfish? But you call. Wondering where I've been. Now I know the job tonight. Thinking how could I be so reckless? But I just can't apologize. I hope you can understand. If
if I go to jail tonight, promise you'll pay my bail. See, they wanna buy my pride, but that just ain't up for sale. See, all of my kindness.
Rihanna, Kanye West, and Paul McCartney are good reporters who have 4-5 seconds to let the children go now. But actually, they are not people who are not able to get the children to be able to get the children to be able to get the children to be able to get A cool yen, the guy died at Daji Moya Muma, in Domita, Shout Hayara, we go on Jeta, Miano Nova, Supreme, Jempuinare, Dorashi, Sago, Popia, Bitamari.
Moya Mu, yes, it are Pambu Tanama, in Domita, Shout Hajin, we go on Jeta, Yam Yavare. Shall I wear an aya, Mabonjiga at the tall, Lancy Kara, Donoma, Sayaka at the tall, Munich, yes, engineer, Lemma Tuga, Naro, Banae, Pituniga, go down to town, Janibare. Dima Miziariga. Mune, yes, engineer, go lemma toga, naram, piara, bajamale. Lasarane, to the way, lutimare. Sakaina did that if yes, it are pambuetanama. Mida, shoka, chatting we go down, lupiotara, so we may. Degeran, piara, poma, yipiatare, no dariva. Didaganiga, lello lesari, miavare. The choso, erari, piamla, maybe, imbian, yuashavare. Ancieniga, yoma, catarari, gojibi, the lout, tuyara, mobula, lutinarali. Sakaina did that, moyamu, yes, it are pambuetana, nine. Pidurigo, Nenya, Tautamu, Mishiwe, Telugiriga, Didi Jine, Nekwe, Puniram, Komau, Pidurigo, Nenyawa, Tautawa, Ticha, Sisi Bivakmia.
And Omida, Shout Hau, Zere, Gilo, Angilo, Madanai Mau, Supro, Moyuada, Dorashin, Diapa, Supro, Dorashin, Sayi Laraba, Dorashin, the Dream, Yada, Diles, and the Tinabu Nematagi, Mawe, Pio, Bivamino. မောင်မောင်ပြောရင်မြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ ရှေ့ရ90ရန်ကုန်စားတိုက်ကြီးဆိုပြီးတော့လိစာတေကိုစာရေးသားနိုင်ကြပါရဲ့ရှင်။ဗီဒီယိုတော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုးစွနေပါတယ်။အခုဆက်ပြီးတော့တေးတောင်းလာတဲ့တော်ရရှင်ရဲ့အစာတွေကိုအလှည့်ပေးကြပါမယ်နော်။ချစ်သူမရှိတဲ့ကေတုမဒီမှာတပင်တိုင်းမင်းသားကြီးကိုကြီးမျိုးတဲ့လေးလိုင်းကဘာတွေမှာတို့တို့တဲ့ချစ်နေကြတဲ့ချစ်သူဇုံတွေတွေအတွက်ဖေဖျော်ရီလဆယ်ရနေ့ဗယ်လန်တိုင ီစဉ်တွေကိုအားပေးကြောင်းပြောရင်းနဲ့တချင်တပုတ်တောင်းလာပါတယ်
ကျမက VOA ရဲ့ပရိသတ်တယောက်ပါအစီအစဉ်တင်ဆက်မှုအားလုံးကိုကြိုက်ပါတယ်အထူးသဖြင့်တက်ကြီးစကားအစီအစဉ်တိုင်းရင်းသတင်းလွှာအစီအစဉ်မျော်လင့်နှွေးထွေးငြိမ်းချမ်းရေးအစီအစဉ်တွေကိုကြိုက်ပါတယ် VOA ကြောင့်ဝေးကွာနေတဲ့တိုင်းရင်းသားညီအကိုမောင်နှမတွေရဲ့ဒုက္ခအမျိုးမျိုးနဲ့ခံစားချက်တွေကိုသိခွင့်ရတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဦးတန်းလွင်ထွန်းရဲ့အင်တာဗျူးတွေကိုအရန်ကြိုက်ပါတယ်ရှုထောင့်အမျိုးမျိုးကနေပညာသားပါပါနဲ့ထိထိရောက်ရောက်မေးမြန်းသွားတာကိုတွေ့လိုက်ရပါတယ်ဒီလိုအင်တာဗျူးတွေမကြာခဏလုပ်ပေးပါလို့တောင်းဆိုချင်ပါတယ်မြန်မာပြည်သူပြည်သားတွေရဲ့ကိုစားကျမကကျေးဇူးအများကြီးတင်ပါတယ်လို့ဦးတန်းလွင်ထွန်းကိုပြောပေးပါရှင်
ဒီတော်ရရှင်ကအစတော်ထွင်တဲ့အပြာရောင်မြစ်တစင်းသချင်းထုတ်လွှင့်ပေးပါဆိုလို့ကျမတော်တော်လေးလဲရှာလိုက်ရပါတယ်ထွင်တဲ့စီမှာအပြာရောင်မြစ်တစင်းသချင်းရှိရလားဆိုတာလဲတော်တော်လေးဇဝေဇဝါဖြစ်သွားရပါတယ်နော်ဒီခေတ်တန်းကျတော့ထွင်တဲ့သချင်းနာမည်ကကောင်းကင်ထဲကမြစ်တစင်းဖြစ်ပါတယ်ကောင်းကင်ထဲကမြစ်တစင်းဆိုတဲ့သချင်းကိုပဲထုတ်လွှင့်ပေးခြင်းပါတယ်ရှင်တေးတောင်းတဲ့တော်ရရှင်တွေရောတေးချစ်တော်ရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်
ตาตันลาเม
ဒီဆိုထားတဲ့ကောင်းငင်တွေကမြစ်တင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ video ကိုလည်းစာရေးကြပါအောင်เนาะ။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။တို့နှစ်ယောက်ရေကောင်းပြီ။အချိန်ကပြီးတာနိုင်ရမယ်။အမှန်တရားကိုရေနေပြဆုံးတွေ့မယ်။ Leo
နာကျော်စီစဉ်တင်ဆက်ခဲ့တဲ့မြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပါလေရှင်ကျမတို့ VOA မြန်မာပိုင်းကိုလည်းစာရေးဆက်သွယ်ကြပါအောင်ရှင်အခုကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ဒီသတင်းဖတ်တက်ကြီးစကားအစီအစဉ်မှာတော့ចောင်းသားလူငယ်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးဆရာမောင်စွမ်းကြီးကအခုလိုပြောပြထားပါတယ
်ရေပေါ်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်တင်ပြဆွေးနွေးနေတာကတော့တောင်းသားလူငယ်လှုပ်ရှားမှုတွေအကြောင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့တမိုင်းမှာလူတုလူတန်းသားမျိုးမျိုးရဲ့လှုပ်ရှားမှုတွေအများကြီးပေါ်ထွက်ခဲ့ပါတယ်လှုပ်ရှားမှုတွေကိုရေတော်ဘုံလို့ခေါ်လို့ရှိပါတယ်အလုသမားရေတော်ဘုံလေသမားရေတော်ဘုံတောင်းသားရေတော်ဘုံတန်းသားရေတော်ဘုံစသဖြင့်ရေတော်ဘုံတွေကသုံးတကားစိတ်နေပါတယ်တော်လန်ရေးကိုတော်လန်ရေးလို့အပြီးပြနိုင်တဲ့ရေတော်ဘုံကြီးနှစ်ခုကတော့ဗီရှာတော်လိုင်းရင်းနဲ့အချစ်တော်လိုင်းရေတို့ဖြစ်ပါလေ။ရှစ်လေးလုံးရေတော်ဘုံကြီးကတော့တောင်းတွေကစတင်လိုက်ခဲ့ပြီမြေတနိုင်ငံလုံးလူတုလူရန်သာပေါင်းစုံပါဝင်ခဲ့တဲ့လူတုလှုပ်ရှားမှုကြီးတရားဖြစ်အသွင်ဆုံးသွားခဲ့ပါလေ။အခုလောလောဆယ်2015နှစ်ဦးကာလမှာဖြစ်ပေါ်လာတဲ့တောင်းတလှုပ်ရှားမှုကြီးကတော့ဒီခေတ်ဒီရှစ်နှစ်ဒီနှစ်မှာသူကြတော့လှုပ်ရှားမှုကြီးဖြစ်ပါတယ်။တောင်းသားတွေကအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ဆန္ဒပြတဲ့အနေနဲ့မန္တလေးကနေရန်ကုန်ကိုကုန်းကျုံချီချင်းချီတက်ဆန္ဒပြပွဲကြီးပါ။တောင်းသားတွေတမျိုးပြီးတမျိုးချီတက်လာနေတဲ့အခါသူ့ရဲ့ငါတောင်းသားလူငယ်တွေမိဘပြည်သူတွေနဲ့ယဟန်တန်တာတွေကသွားရောက်ကြိုးလို့လာကြပြီးကိုမျိုးကထွက်သွားပြန်တော့လဲလိုက်လံပို့ဆောင်ကြပါသေးတယ်။လမ်းခရီးတစ်လျှောက်မှာဘုန်းကြီးကျောင်းတွေကိုလည်းဝင်ရောက်နားနေကြပါတယ်။ဒါပေမဲ့အချို့ဒီတော်ဒီမှာအာနာပိုင်ကြီးကဘယ်လိုအခွင့်အာဏာလဲလဲမသိဘုရားကျောင်းတွေကိုလက်မခံတဲ့လူအမိတ်ပေးတသိကြကြောင်းလဲသိရပါတယ်ဒါပေမဲ့တန်ဃာတော်တွေကကျိုးထိုးသွားပုံတွေကိုဓာတ်ပုံတည်းတွေမှာမြင်ရတဲ့လူများကရိပ်ရင်ကြရပါရဲ့ဒီလှုပ်ရှားမှုကြီးဟာဟိုကိုလိုနီခေတ်ကရင်းနှီးတပိတ်တက်ကြီး၆မြို့ကနေရန်ကုန်ပြည်ကုန်ဒေသတော်ကြီးရှိဥတေချစ်တက်လာကြပုံနဲ့ဆင်တူးနေပါတယ် တောင်းနာလေးတွေဟာစစ်လေးဘုံရွေးတော်ဘုံစိတ်တက်နဲ့စီတက်လာကြပြီမဲ့ဘဂတအဖွဲ့ချုပ်နဲ့တက္ကတတို့ဖွဲ့စည်းများရဲ့စနစ်တကျပြည်ုံဥဆောင်မှုနဲ့စီတက်လာတာဖြစ်လို့လျှောက်မှုတရားအနေနဲ့ပြည်သေးတမ်းမှုရှိလာပါတယ်အတွေ့အကြုံကလည်းအင်တန်ရင့်ကျက်နေပြီဖြစ်လို့သူတို့ဟာပြည်ကြီးငြိမ့်ငြိမ့်ရှိကြပါတယ်ခေတ်ဒီမြန်မာနိုင်ငံရဲ့လျှောက်မှုတမိုက်ခါတောင်းနာအရေးတော်ဘုံတွေနဲ့စတင်ခဲ့ပါတယ်1920ပထမတက္ကသိုလ်တပည့်ကြီးကပထမဆုံးဥရေတွင်းကဒီမိုကရေစီနိုင်ငံရေးလှုပ်ရှားမှုကြီးဖြစ်ပါတယ်။ကျောင်းသားတပိတ်ကနေအမျိုးသားရေးလှုပ်ရှားမှုကြီးအတွင်းကိုဆောင်းသွားခဲ့ပါတယ်။1936ကိုနုကိုအောင်ဆန်းမမခင်များတို့ပါဝင်ဥဆောင်တဲ့တပိတ်ကဒုတိယတပိတ်အဖြစ်သမိုင်းဝင်ပါတယ်။ပြည်သူလူထုကြားကိုတော့ကူးဆက်မသွားခဲ့ပါဘူး။1938ကျောင်းသားတပိတ်ကြီးကတော့အတွင်းရုံးကိုဝိုင်းနာရောရန်ကုန်ရေနံမြေတပိတ်တိုက်ကြီးချစ်ခဲ့လာတာရောမြို့မကျုံမော်လည်းသမားတွေရောရန်ကုန်ကိုချစ်တဲ့လာတာလို့ဆုံးလို့တွေးရောရှက်တင်ဖြစ်သွားပြီးအောင်ဆန်းဝေယံကြီးရာကဒုတိယကဘာစစ်ကာလနဲ့ဆက်ပြီးရဲဘော်၃ကြိတ်တွေပေါ်လာတာ88ဒေါ်လာရေးပေါ်လာတာနဲ့ဆက်ဆက်ပြီးထွားသွားခဲ့ပါတယ်ဒီနေ့ကျောင်းသားတွေဟာတက္ကတဘက္ကတသမိုင်းစိတ်တက်ကိုသက်ခံပယ်ဆောင်လာကြပါတယ်ဒီစိတ်တက်ကိုဘုန်းလေးဝင်းကသူခေတ်ရှောင်းလို့မှာလမ်းရင်းလူငယ်ဖွဲ့နဲ့ဖွဲ့စည်းပြီးတော့အများကျိုးဆောင်ကိုကျိုးအောင်ဆောင်ဖို့နဲ့ဆက်ရှိမှုပါပဲကိုကျိုးမအောင်ရင်အများကျိုးမဆောင်ဘူးဆိုတော့လမ်းရင်းလူလေတွေငွေထုတ်ခဲ့ပါတယ်ဒါပေမဲ့88ဒေါ်လာရေးကာလမှာမြင့်တင်ခဲ့တဲ့အာရှလူငယ်စိတ်ဓာတ်ကိုမချေဖက်နိုင်ခဲ့ပါဘူးတို့တကူကောင်းစိတ်ထားပေးအများကျိုးတွက်ထိုင်းရမယ်တဲ့ဒီနေ့ကျောင်းသားတွေဟာသက္ကတဘက္ကတအရှင်လာအာရှလူငယ်စိတ်ဓာတ်နဲ့ပညာရေးစနစ်တောင်းလဲဖို့ကိုဆက်လက်ကြိုးစားနေကြပါတယ်သူတို့မုခ္ခအောင်လိုက်မယ်လို့ကျွန်တော်ယူယူပါတယ်ခင်ဗျာတော်တော်မှာပါပါ
ဆရာမောင်ဆွမ်းကြီးပြောပြခဲ့တဲ့သက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တင်းငင်းနေနေညပိုင်းထုတ်လွှင့်ချက်တွေကမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်ကိုလည်းအစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ခုကတော့ဂျန်နီသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီနေ့တင်းငွေနေနေ့ကကုန်တင်သမောနဲ့လူစီးသမောတိုက်မှုအတွင်းခရီးသည်ဒါဇင်နှစ်ချီသေဆုံးခဲ့ပါတယ်။မြို့တော်ဒါကာအနောက်မြောက်ဘက်ကီလိုမီတာ40အကွာဖက်မာမြစ်အတွင်းဒီသမောတိုက်ခိုက်မှုကြောင့်လူအနည်းဆုံး30သေဆုံးသွားပြီး50လောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။စီးရီးယားနိုင်ငံတွင်းကသမိုင်းဝင်အရေးပါတဲ့နေရာကိုစောင့်ချက်နေတဲ့တူရကီစစ်သားတွေကိုတူရကီစစ်တပ်ကဝန်ရောက်ကယ်ထုတ်သွားတာဟာပြန်လည်တင်းတင်းကျပ်ကျမှုတစ်ခုဖြစ်တယ်လို့စီးရီးယားဘက်ကဆက်ဆွဲလိုက်ပါတယ်။အော်တိုမန်အင်ပါယာကိုတည်ထောင်သူရဲ့အဖိုးဆူလီမန်ရှားရဲ့ဂူဘိမန်ကိုစောင့်ချက်နေတဲ့တူရကီစစ်သား40လောက်ကို IS တွေဝိုင်းထားတဲ့ကြားမှာပဲတင်ကားတွေတခြားလက်နက်ကြီးတွေနဲ့ဖျက်ကျော်ဝန်ရောက်ကယ်ထုတ်လိုက်တာပါ။ဒီနေ့တနင်္ဂနွေနေ့မှာပဲအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုနှစ်နှစ်အတွင်းပြန်ရောက်သိမ်းရေးအစီအစဉ်သစ်ကိုသုံးသပ်ဖို့အာဖဂန်နစ္စတန်နိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာဟာအာဖဂန်တောင်ပိုင်းကိုတောက်ရောက်ခဲ့ပါတယ်။စနေနေ့ကတော့ဝန်ကြီးကာတာဟာကဘူးမြို့တော်မှာအမေရိကန်တပ်ဖွဲ့တမှုကြီးတွေနဲ့အာဖဂန်ခေါင်းဆောင်တွေနဲ့နှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းဆင်းဖြစ်နေတဲ့ဒေသကယူကရိန်းတပ်ဖွဲ့ဝင်တွေကသဘုံနေဘက်ကပါသူတို့တပ်တွေပြန်ဆုတ်ခွာဖို့သဘောတူညီမှုရခဲ့ပြီလို့စစ်ဘက်ဆိုင်ရာအရာရှိတွေကပြောဆိုကြပါတယ်။အပြစ်ကရစဲရေးအချင်းချင်းပြပြနေတဲ့ကြားမှာအခုလိုသဘောတူညီလိုက်တာဟာအကောင်းလက္ခဏာဆောင်နေလို့လဲဆိုပါတယ်။နောင်လာမဲ့နှစ်ပတ်အတွင်းတပ်ဖွဲ့ဝင်တွေလုံးဝဆုတ်ခွာပြီးဖို့ရုရှားလိုလာတဲ့သဘုံတွေကလက်မှတ်ထိုးခဲ့ကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်ရှင် VOA အမေရိကန်အသံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ3240 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လဲ VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကအထူးပဲကျေးဇူးတင်ပါတယ်ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.